Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ။ VOA အမေရိကန်တိုင်းရဲ့2019ခုနှစ်ဇူလိုင်လ4ရက်ကြာသပတေးနေ့ညဘက်အစီအစဉ်တွေကိုအမေရိကန်ပြည်သူ့ဝါရှင်တန် DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00 AM ဘိုင်းနိုမီတာ25.58ဒုကနေတိုက်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့ညအစီအစဉ်လေးကိုတောင်းယူတင်ဆက်မှာပ
ါကျွန်တော်အောင်လင်းပါဒီညနားဆင်မဲ့သတင်းတွေမှာတော့လီဗျားနိုင်ငံမြို့တော်မှာအင်ကာနေညတုန်းကလူများပြားတည်ခဲ့တဲ့ဘုံချေတိုက်ခိုက်မှုဟာစစ်အာဏာရှင်မြောင်းနေတယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်အမေရိကန်မှာရွှေပြောင်းဝင်ရောက်သူတွေကိုထိန်းသိမ်းထားတဲ့စကန်နီရဲ့အခြေအနေဟာသူတို့နိုင်ငံကအခြေအနေတွေပိုတာတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်ဒီလိုထိတဲ့ရောက်နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မှောက်နဲ့သူကြီးညာပြေးသွားမှာပါ
ဟုတ်ကဲ့ပါခင်ဗျာအစိုးရပိုင်းအကြီးအကဲတွေယာရူကနှုတ်ထွက်เสียမလို့ပဲရွေးကောက်ပွဲဝင်နိုင်တယ်လို့ကော်မရှင်ကပြောလိုက်ပါတယ
်နိုင်ငံသားများရဲ့အခွင့်အရေးကိုမဆုံးရှုံးစေခြင်းအလို့နာပြည်တော်စုရွေးကောက်ပွဲကော်မရှင်ကရွေးကောက်ပွဲကျင်းပမယ်လို့ကြေညာတဲ့နေ့ရက်နဲ့စပြီးတော့တကယ်တည်းပါတီစည်းရုံးလေးတွေ
ဒီပေါ်မှာအငင်းပွားစရာတွေလည်းရှိနေတဲ့အကြောင်းသတင်းပေးဖို့ချက်ကိုမကြခင်ကြားမှာပါအဲ့ဒီအကြောင်းနဲ့ဒုတိယမျှတမှုတောင်းဆိုတဲ့ရခိုင်လူငယ်တချို့တိမ်းရှောင်နေရတဲ့အကြောင်းနဲ့ထိုင်းကတရခံမြေးတချို့ကိုဒီမြန်မာနယ်စပ်မှာဖမ်းမိတဲ့အကြောင်းစာရတွေကိုနားဆင်ရဖို့ရှိသလိုနောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်အောင်မှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့မတ်စုမြတ်မွန်တို့ပြောပြပြပါဦးဗျာ
လီဗျားနိုင်ငံမြို့တော်မှာအင်္ဂါနေ့ညလုံးကလူများပြားတိုက်ဆုံးခဲ့တဲ့ဘုံချဲတိုက်ခိုက်မှုဟာစစ်အာဏာရှင်မြောင်းနေကြောင်းကုလသမဂ္ဂကပြောလိုက်ပါတယ်တိုက်ခိုက်မှုကြောင့်လူ44ယောက်ထက်မနည်းတိုက်ဆုံးပြီးတိုက်ဆုံးသူရေထွေးဟာ55ယောက်လောက်ထိရှိရဲအကြောင်းလဲသတင်းတွေထွက်ပေါ်နေပါတယ်တိုက်ခိုက်မှုကြောင့်ရတဲ့ထရီပိုလီမြို့တော်စင်ကြေဘုံကထိန်းသိမ်းစခန်းမှာတော့တညာလုံးအစားအသောက်နဲ့ရေပြက်လက်မှုတွေကြောင့်ရတဲ့အသက်မစီချန်နေသူတွေကစုံစမ်းစစ်ဆေးသူတွေဒီကနေ့ပြစ်စီတွေရှာဖွေနေတာကိုလည်းဝိုင်းဝန်းကြည့်ရှုနေကြပါတယ်။ဒီဆုံးသူတွေအလောင်းတွေကိုတော့ရင်ဝဲရုံကိုပို့ဆောင်ထားပြီးမှုဝင်းစုံစမ်းသူတွေကစစ်ဆေးနေတယ်လို့သတိလေးမင်းမျောနေသူတွေအပါအဝင်ဒဏ်ရာသူတွေကိုတော့ဆေးရုံမှာကုသပေးထားပါတယ်။အင်္ဂါနေ့ည7နာရီခွဲလောက်မှာဘုံချဲတက်ခက်ခဲတာဖြစ်တဲ့အကြောင်းလဲအသက်မစီချန်သူတွေကပြောဆိုခဲ့ကြတယ်လို့ဒီမတိုင်ခင်သတင်းပတ်တီမှာတော့လည်းထိတ်သိမ်းစကန်အပေါ်မှာအဝေးထိန်ထုံးရင်လေးပြန်တန်းနေတဲ့အတန်တွေကိုပုံမှန်ကြားခဲ့ရတယ်လို့လည်းပြောကြပါတယ်။လီဗျာအနာမဏီကတော့နိုင်ငံရှိုင်းပိုင်းမှာစစ်တပ်ကိုထိန်းချုပ်ထားတဲ့ခလီဖာဟက်တာကိုတစ္ဆာခန်နဲ့တပ်ဖွဲ့ရဲ့လက်ချက်ဖြစ်တဲ့အကြောင်းပြောဆိုနေကြတာပါ။စစ်ကောင်းဆောင်ဟက်တာကိုတစ္ဆာခန်နဲ့တပ်ဖွဲ့ရဲ့မြို့တော်မှာချိန်ဆိုင်ထားတဲ့နိုင်ငံတကာအသိမပြုလီဗျာဆူရရဲ့တပ်ဖွဲ့နဲ့တပ်ပွဲတွေဖြစ်ပွားနေတာအခုဆိုရင်3လအထိရှိနေပါပြီ။
အမေရိကန်ပြည်ထောင်စုမှာ2020ကျရင်တကောင်စင်းကောက်ခံတဲ့အခါမှာနိုင်ငံသား home home မေးခွန်မထည့်တော့ဘူးလို့တရားရေးဌာနနဲ့စီးပွားကူးသန်းဌာနတို့ကအင်္ဂါနေ့တုန်းကပြောကြားခဲ့ကြပေမဲ့သမ္မတဒေါ်နယ်ထရန့်ကဒီမေးခွန်ထည့်ရမယ်လို့ဆက်ပြောနေတာကြောင့်ထဲမထဲရှင်းရှင်းလင်းလင်းပြောဖို့အတွက်ပြည်ထောင်စုတရားရုံးတွေနဲ့မေးခွန်မထည့်ဖို့တရားစွဲထားတဲ့ပြည်နယ်တွေကတောင်းဆိုနေကြပါတယ်တကောင်စီမေကွန်းနဲ့မှာနိုင်ငံသားနဲ့ဆိုင်တဲ့မေကွန်းမထည့်တော့ဘူးလို့တရားရေးနဲ့စီးပွားကူးသန်းဌာနတွေဆုံးဖြတ်ခဲ့တာဟာမှားတယ်။ဒီအရေးကြီးတဲ့မေကွန်းဟာထဲတဲ့အတွက်ဒီမေကွန်းမပပအောင်လုပ်ပေးပါလို့သမ္မတထရမ့်ကအဲ့ဒီဌာနတွေကို Twitter ပေါ်ကနေရေးသားပြောကြားခဲ့ပါတယ်။တကောင်စီဌာနကလည်းနိုင်ငံသားဟုတ်မဟုတ်မေကွန်းပါတဲ့စစ်တမ်းစာရွက်တွေကိုဆက်လက်ပုံနှိပ်နေဆဲဖြစ်ပါတယ်။ဒါကြောင့်ဒီလုပ်ငန်းစဉ်ကိုကြီးကြပ်ကင်တွယ်နေတဲ့တရားသူကြီးကတောက်ကြနေနောက်ဆုံးထားပြီးတော့စစ်တမ်းစာရွက်တွေမှာဒီမေကွန်းထည့်ရမလားမထည့်ရဘူးလားဆိုတာရှင်းအောင်လုပ်ဖို့အတွက်အမိန့်ထုတ်ထားပါတယ်။ကယ်လီဖိုးနီးယားပြည်နယ်နဲ့နယူးယောက်ပြည်နယ်တွေရဲ့အစိုးရရှေ့နေချုပ်တွေကလည်းအလားတူအခြေအနေရှင်းလင်းအောင်လို့ပြည်ထောင်စုတရားရုံးတွေမှာတောက်ကြနေကြရင်သတင်းစာရှင်းလင်းပွဲလုပ်ပေးဖို့အတွက်တောင်းဆိုထားကြပါတယ်။အမေရိကန်ပြည်ထောင်စုမှာလူဦးရေဗနယောက်ရှိတဲ့ဆိုတာ10နှစ်တကြိမ်ကောက်ခံတဲ့စစ်တမ်းမှာဘာကြောင့်နိုင်ငံသားဟုတ်မဟုတ်မေကွန်းထည့်ဖို့လိုတယ်လဲဆိုတာထရမ့်အစိုးရရဲ့ရှင်းပြချက်ကစံချိန်မညီဘူးလို့အမေရိကန်တရားရုံးချုပ်ကဆုံးဖြတ်ထားပြီးသားဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုမှာရွှေပြောင်းဝင်ရောက်သူတွေကိုထိန်းသိမ်းထားတဲ့စကန်နီရဲ့အခြေအနေဟာဒီလူတွေရဲ့ဇာတိနိုင်ငံတွေကအခြေအနေတွေထက်ပိုကောင်းတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။ Texas ပြည်နယ်ကလူမှုကြီးကြပ်ရေးထိန်းသိမ်းစကန်တစ်ခုကစိုးရွားတဲ့အခြေအနေနဲ့ပတ်သက်တဲ့ဓာတ်ပုံတွေထွက်ပေါ်လာပြီးနောက်တည့်မှာပဲသမ္မတကပြောလိုက်တာပါ။ယာယီဆောက်လုပ်ထားထိန်းသိမ်းစကန်တွေကအခြေအနေတွေကိုရွှေပြောင်းဝင်ရောက်သူတွေမကြံ့ရင်လည်းမလားနဲ့လို့ပြောလိုက်ဖို့လဲသမ္မတထရန့်ကမနေ့ကပဲ Twitter လူမှုကွန်ရက်ကနေပြောခဲ့ပါတယ်။ရွှေပြောင်းဝင်ရောက်လာသူတွေအရင်နဲ့ပတ်သက်လို့တိုက်ခန့်ဒီမိုကရက်ပါတီရဲ့လူမှုကြီးကြပ်ရေးဥပဒေတွေညံ့ဖျင်းမှုဖြစ်နေလဲအဖြစ်တင်နေတာပါထို့လိုတော့ကထွေထန်းဒီမိုကရက်လွှတ်တော်မှချက်ရှူမာကတော့အမေရိကန်လွတ်လပ်ရေးနဲ့ထိမ့်မှချင်းပတ်ဖို့ရှိနေခြင်းမှာသမ္မတအနေနဲ့ New York မြို့က လွတ်လပ် ရေး ထုတ် မှာ ရေး ထုတ် ထား တဲ့ ပြည်မယ် နွမ်း နယ် ပြီး ဒုက္ခ ရင် နဲ့ ရောက်လာ ကြ တဲ့ အခြေ ခြား တွေ ကို အားပေး ချူ ဆို တဲ့ ကဗျာ ကို ဖတ် ချီ ဖို့ ပြော ဆို ခဲ့ တာ ပါ ဒီ လူ တွေ က လူ သား တွေ ဖြစ် တရား ရတဲ့ ဘဝ တိဆောက် ဖို့ မျှော်လင့် ခြင်း နဲ့ အမေရိကန် ကို လာ ကြ တာ ဖြစ် တဲ့ အကြောင်း လဲ သမ္မတ် ထရန့် ရဲ့ Twitter က မှတ် ချက် ကို တုံ့ ပြန် ပြော ဆို ထား ပါ တယ် အမေရိကန် နိုင်ငံ ကြီး ဦး ဌာန ရဲ့
ဆုံးဆိုင်စီရင်ခန်းစာတစ်စောင်မှာတော့တက်ဆက်ပြည်နယ်ကတင်းတင်းစကန်ကစိုးရွားတဲ့အခြေအနေနဲ့ပြုတ်သိမ်နေထိုင်နေရတဲ့အခြေအနေတွေကိုဖော်ပြထားတာဖြစ်ပါတယ်။ဒီကနေ့ဟာအမေရိကန်ပြည်ထောင်စုရဲ့200လေးဆက်သုံးနှစ်ပြည့်လွတ်လပ်ရေးနေ့ဖြစ်တာမို့အမေရိကန်ပြည်သူတွေဆင်နွှဲနေကြပါတယ်။ဒီနေ့မှာသမ္မတဒေါ်နယ်ထရမ့်ကအစဉ်အလာမဟုတ်ပဲမိန့်ခွန်းပြောကြားဖို့စီစဉ်ထားပါတယ င်သူ့အဆို Salute to America American ကိုဥညွှတ်ခြင်းဆိုတဲ့အခမ်းအနားနဲ့ American ရဲ့စစ်အေးအင်အားကိုပြသဖို့လည်းပြင်ဆင်ထားပါတယ်။တမရရဲ့ဖိတ်ကြားချက်အရယာယီကာကွယ်ရေးဝန်ကြီး Mark Esper ပူတွဲစစ်ဦးစီးချုပ်များရဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီး Joseph Dunford တို့အခမ်းအနားတက်ရောက်မယ်လို့ကာကွယ်ရေးဌာနကအတည်ပြုပါတယ်။ကြီးရည်လေးနဲ့ Marine ကန်တက်တဲ့အပြင်ကန်ကြီးဆောက်တပ်တွေကအဆင့်မြင့်ရာရှိကြီးတွေလည်းတက်ရောက်ကြမှာပါ။အမေရိကန်လွတ်လပ်ရေးနေ့ဟာပြည်သူတွေရဲ့လွတ်လပ်မှုကိုအသားပေးတဲ့နေ့ဖြစ်တာမို့အစဉ်အလာအဖြစ်ပျော်ပွဲရွှင်ပွဲအခမ်းအနားတွေဟာနိုင်ငံရေးကင်းတယ်လို့သမရတွေလည်းမင်ကွန်းပြောကြားလို့မရှိပါဘူးစစ်တပ်ကလည်းကင်းကင်းနေလေးရှိတာပါအခုတော့သမရကရွေးကောက်ပွဲမဲဆွဲတဲ့ပုံစံမျိုးလွတ်လပ်ရေးနေ့အခမ်းအနားတွေကိုနိုင်ငံရေးအရလုပ်တယ်လို့ဝေဖန်မှုတွေလည်းထွက်ပေါ်နေပါတယ်အမေရိကန်ခွန်တန်းပြည်သူတွေရဲ့စရိတ်နဲ့သူ့နိုင်ငံရေးအကျိုးမှတ်အတွက်အခမ်းအနားလို့အမျက်ထုတ်နေတယ်လို့ဒီမိုကရက်လွှတ်တော်အမတ်တွေကဝေဖန်နေကြပါတယ်သမရစီစဉ်တဲ့လွတ်လပ်ရေးနေ့အခမ်းအနားဟာအမေရိကန်တွေစံတန်ဖိုးထားတဲ့အရာတွေနဲ့မကိုက်တယ်လို့တကူကောင်းဆန်တဲ့သမရရဲ့နိုင်ငံအတွက်အရက်အဆက်ရစရာလုပ်ရဖြစ်တယ်လို့အောက်လွှတ်တော်စစ်ပြန်စစ်မှုတန်းရေးရာကော်မတီဥက္ကဋ္ဌက Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ်။အင်ဂျူရောကတော့မျိုးချစ်စိတ်ပြတာတဲ့အနေနဲ့အခမ်းအနားလုပ်တာလို့ပြောကြားထားပါတယ်။
အဲ့ဒါညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 9300ညတိုင်းဒိုမီတာ51 kHz 5885တို့ချင်းစနေတနင်္ဂနွေမှာတိုင်းဒိုမီတာ190 kHz 1595တို့ကိုထုတ်လွှင့်ပေးပါတယ်ရှင
်ဒီလိုမျိုးကန်တဲ့မြန်မာပိုင်းအစီအစဉ်ရဲ့ခြားပါးပြီးနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါရဲ့မြောက်ကိုရီးယားမှာသတင်းတစ်ပတ်ကျော်ထင်းထင်းခံရတဲ့ဩစတြေးလျကျောင်းသားကိုအခုနောက်ဆုံးပြန်လွတ်ပေးလိုက်ပါပြီ။ဩစတြေးလျကျောင်းသား Alex Sidley ပြန်လည်လွတ်မြောက်လာပြီးကောင်းမွန်မွန်အန္တရာယ်ခင်းခင်းရှိနေတဲ့အကြောင်းဝန်ကြီးချုပ် Scott Morrison ကဒီနေ့ပဲလွတ်တော်မှာပြောကြားလိုက်တာပါ။ဒီနိုင်ငံဘေကျင်းလေဆိပ်ကိုရောက်လာတဲ့ဩစတြေးလျကျောင်းသားကလည်းအဆင်ပြေကြောင်းသတင်းတောက်တွေကိုပြောခဲ့ပေမဲ့ထင်းထင်းခံရတဲ့အခြေအနေနဲ့ပတ်သက်လို့မေးမြန်းတာကိုတော့ပြန်မဖြေခဲ့ပါဘူး။နောက်ပိုင်းမှာဂျပန်နိုင်ငံသူဇနီးတန်သွားဖို့တိုကျိုမြို့တော်ကိုခီးစင်မှာဖြစ်တဲ့အကြောင်းလဲဩစတြေးလျနိုင်ငံဘတ်မြို့မှာနေထိုင်တဲ့ပါကင်ဖြစ်သူကသတင်းတောက်တွေကိုပြောပါရယ်။မြောက်ကိုရီးယားကျွန်းရဲမြို့တော်မှာနေထိုင်နေတဲ့အနောက်နိုင်ငံသားအနေချင်းမှာတူပါဝင်ဖြစ်ခဲ့တဲ့အသက်29နှစ်အရွယ်ဆစ်ကလေးကပြည်ကလေးဇွန်လ25ရက်နေ့ကပျောက်သွားခဲ့တာပါ။မြောက်ကိုရီးယားမှာနေထိုင်သူကနေထိုင်ကြုံတွေ့ရတဲ့အခြေအနေတွေကိုဓာတ်ပုံတွေ blog တွေနဲ့ internet လူမှုကွန်ရက်တွေပေါ်မှာပုံမှန်တင်လို့ရှိပေမဲ့မတွေ့ရတဲ့အတွက်မိသားစုကစိတ်ပူပြီးသတိထားမိကြတာလည်းဖြစ်ပါရယ်။မြောက်ကိုရီးယားနဲ့ဩစတြေးလျကြားတရမန်ဆက်ဆံမရှိတဲ့အတွက်ထင်းထင်းခံရတဲ့ကိစ္စနဲ့ပတ်သက်လို့ဆွေရင်နိုင်ငံကမနေ့တုန်းကပဲကြားဝင်ပြီးမြောက်ကိုရီးယားတာဝန်ရှိသူတွေနဲ့ညှိနှိုင်းပေးကြတာပါ။ဩစတြေးလျဝန်ကြီးချုပ်ကတော့ထင်းထင်းခံကြောင်းသားလွတ်မြောက်ရေးဆွေရင်နိုင်ငံကကြားဝင်ကူညီပေးခဲ့တဲ့အပေါ်ကျေးဇူးတင်စရာပြောကြားထားပါရယ်။
အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံကြားတရားဝင်ကုံတော်ရေးဆွေးနွေးမှုတွေကိုရပ်ပိုင်းအတွင်းပြန်ဆောက်ရမယ်လို့အင်ဂျီရောအကြီးအကဲအရာရှိတယောက်ကပြောကြားလိုက်ပါတယ်။လာမယ့်သတင်းပတ်ကြရင်မျက်နှာချင်းဆိုင်အခြေအနေဆွေးနွေးမှုတွေစတင်မယ်လို့အမေရိကန်အမျိုးသားစီးပွားရေးကောင်စီညွှန်ကြားရေးမှူးလယ်ရီကူဒရိုက VOA ကိုပြောပါတယ်။ဆွေးနွေးပွဲကိုဘယ်မှာကျင်းပမလဲဆိုတဲ့အသေးစိတ်ကိုညှိနှိုင်းနေကြဆဲဖြစ်ကြောင်းနဲ့ဆွေးနွေးပွဲကာလတွေမှာတရုတ်ကုန်ပစ္စည်းတွေပေါ်ချမှတ်ထားတဲ့သွင်းကုန်ကွန်တွေကိုဖယ်ရှားပေးမှာမဟုတ်ကြောင်းသူက VOA ကိုပြောပါတယ်။တရုတ်နဲ့အမေရိကန်ကြားဆွေးနွေးမှုတွေပြန်ဆနေတယ်လို့နှစ်နိုင်ငံဆက်ဆံရေးဟာလည်းလမ်းမှန်ပေါ်ပြန်ရောက်နေတယ်လို့သမ္မတဒေါ်နယ်ထရမ့်ကလည်းပြောပါတယ်။ဂျပန်နိုင်ငံ G20 ထိပ်သီးစည်းဝေးပွဲမှာတရုတ်သမ္မတရှီဂျင်ပင်နဲ့သမ္မတထရမ့်တို့အလို့သဘောဆွေးနွေးခဲ့ပြီးတဲ့နောက်မှာတရုတ်နဲ့ကုန်သွယ်ရေးတင်းမာမှုတွေပြေလျော့ခဲ့ပုံရပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဇူလိုင်လ22ရက်နေ့မှာတွေ့ဆုံမှုဝန်ကြီးချုပ်အမေရိကန်ဝါရှင်တန်ကိုတွားရောက်မှာဖြစ်တဲ့အကြောင်းပါကစ္စတန်နိုင်ငံကဒီနေ့ပဲကြေညာလိုက်ပါတယ်။သမ္မတထရမ့်ရဲ့ဖိတ်ကြားချက်နဲ့တွားရောက်မှာဖြစ်တဲ့အကြောင်းလဲပါကစ္စတန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရမိုဟာမက်ဖိုင်ဆယ်ကပြောဆိုလိုက်တာပါ။တွေ့ဆုံမဲ့အကြောင်းအရာတွေကတော့တာဝန်တွေရေးဆွဲနေစေဖြစ်ပြီးနိုင်ငံဆက်ဆံရေးထူထပ်ဖို့ရည်ရွယ်ထားတဲ့အကြောင်းလဲအစ္စလာမဘတ်မြို့တော်ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။သမ္မတထရမ့်ဆွေးနွေးပွဲကတော့တွေ့ဆုံမဲ့အစီအစဉ်နဲ့ပတ်သက်ပြီးတရားဝင်မပြောသေးပါဘူး။ဆွေးနွေးမှုတွေမှာ အာဖဂန်နစ္စတန်နိုင်ငံငြိမ်းချမ်းရေးကိုအဓိကအာရုံစိုက်မယ်လို့အများကယူဆထားကြပါမယ်လေ။တနင်္ဂနွေခေါင်းဆောင်တွေပထမဆုံးအကြိမ်တွေ့ဆုံမှုဖြစ်တာကြောင့်ဆက်ဆံရေးမှာအပြောင်းအလဲတွေတွေ့ကောင်းတွေ့လာရနိုင်တယ်လို့လည်းအကဲခတ်တွေကခံမှန်းနေကြပါရဲ့။အာဖဂန်တာလီဘန်စစ်သွေးကြွရင်နဲ့အမေရိကန်ကြားတိုက်ရိုက်ဆွေးနွေးမှုတွေမှာပါကစ္စတန်နိုင်ငံကကြောင်းဝင်ကူညီပေးခဲ့တာလည်းရှိပါရဲ့။ဆွေးနွေးမှုတွေကိုတော့တနစ်ကျော်လောက်ကစတင်ခဲ့တာဖြစ်ပြီးဆွေးနွေးပွဲအတွက်တွေကိုလည်းကာတာနိုင်ငံမှာဆက်လက်ဆောင်ရွက်သွားဖို့စီစဉ်ထားကြပါရဲ့။ပါကစ္စတန်နိုင်ငံကိုအမေရိကန်ကအကြမ်းဖက်တပ်ဖြတ်တပ်ဖြတ်ရေးအတွက်ဒေါ်လာသန်းပေါင်းထောင်လက်ချီအကူအညီပေးနေပေမဲ့အာဖဂန်နစ္စတန်နိုင်ငံမှာခြေစိုက်ထားတဲ့အမေရိကန်ဦးဆောင်တဲ့တပ်ဖွဲ့တွေကိုတိုက်ခိုက်နေကြတဲ့စစ်သွေးကြွတွေနဲ့တာလီဘန်အဖွဲ့တွေကိုပါကစ္စတန်နိုင်ငံကလက်ခံထားတယ်ဆိုပြီးအမေရိကန်ကဆွဆွဲထားတဲ့အတွက်တနင်္ဂနွေကျတင်းမာမှုတွေလည်းကြုံနေရတာပါ။ပါကစ္စတန်နိုင်ငံဘက်ကတော့ဆွဆွဲချက်ကိုမောင်းမံတဲ့အကြောင်းငြင်းဆန်ထားတာဖြစ်ပါတယ်။
တရုတ်နိုင်ငံအရှေ့မြောက်ဘက်ကိုလေဆိုင်နှမောင်းတစ်ခုဝင်တိုက်ခဲ့လို့6ယောက်သေဆုံးသွားပါတယ်။လျောင်မြင်းနယ်တွေကကာယွမ်မြို့ကိုလေဆိုင်နှမောင်းဝင်တိုက်ခဲ့တာမှာ190ထက်မနည်းနဲ့ထိခိုက်ဒဏ်ရာရသွားပါတယ်။လေဆိုင်နှမောင်းထံကြောင့်တစ်ပင်တွေဓာတ်အားလိုင်းတွေအပြင်အဆောက်အဦဓာစင်နဲ့ချီပျို့ကျပျက်စီးခဲ့တယ်လို့အဆောက်အဦတွေကမှန်ပတင်းတွေကွဲထွက်လွင့်ဆင်ခဲ့ပုံတွေကိုရုပ်မြင်သံကြားသတင်းတွေမှာကြေညာခဲ့ပါတယ်။ထိခိုက်ပျက်စီးခဲ့တဲ့အဆောက်အဦတွေကလူပေါင်း210လောက်ကိုကယ်တင်ခဲ့ရတယ်လို့အာဏာပိုင်တွေကပြောပါတယ်ရှင်။
ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့မဆုမြတ်မွန်တို့ပြောပြခဲ့ကြတာပါခင်ဗျာ။ကျွန်တော်တို့ရဲ့ဒီအစီအစဉ်ကို Facebook ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုတော့သတင်းပေးပို့ချက်နဲ့စတင်ကြပါလေ။နိုင်ငံတော်သမ္မတအတိုင်ပင်ခံပုဂ္ဂိုလ်နဲ့အစိုးရအဖွဲ့ဝန်ကြီးတွေဟာလက်ရှိရာထူးကနေနှုတ်ထွက်စရာမလိုပဲရွေးကောက်ပွဲဝင်ပြိုင်ခွင့်စီရင်ခွင့်ရှိတယ်လို့ရွေးကောက်ပွဲကော်မရှင်ကပြောလိုက်ပါတယ်။တည်ဆဲဥပဒေတွေပေါ်အခြေခံပြောလိုက်တာဖြစ်ပေမဲ့သမ္မတကပါတီလုပ်ငန်းလုဆောင်ခွင့်မရှိစေရဆိုတဲ့2008ဖွဲ့စည်းပုံပါပြဋ္ဌာန်းချက်နဲ့ကန့်ညီမှုမရှိဘဲဖြစ်နေတာကြောင့်ဒီပုံမှာဝေဖန်မှုတွေလည်းရှိနေတာပါ။ VOA သတင်းတော့မမ်မီခါကသတင်းပေးပို့ပါတယ်။
ဒီကနေ့နေပြည်တော်မှာပြုလုပ်တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်သတင်းစာရှင်းလင်းပွဲမှာကော်မရှင်ဘက်ကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။လက်ရှိတည်ဆဲပြဋ္ဌာန်းထားတဲ့ပြည်ထောင်စုအစိုးရအဖွဲ့ဥပဒေပုံမှန်9ခါအရာနိုင်ငံတော်သမ္မတအတိုင်ပင်ခံပုဂ္ဂိုလ်တို့နဲ့အစိုးရအဖွဲ့ဝင်ကြီးတွေဟာလက်ရှိရာထူးကနေနှုတ်ထွက်စရာမလိုပဲရွေးကောက်ပွဲဝင်ပြိုင်ခွင့်စီရင်ခွင့်ရှိတာဖြစ်တယ်လို့ကော်မရှင်အဖွဲ့ဝင်ဦးမြင့်နိုင်ကပြောဆိုခဲ့တာဖြစ်ပါတယ်
။နိုင်ငံတော်သမ္မတဝန်ကြီးတွေနောက်ပြီးတော့ဒုသမ္မတတွေဒုသမ္မတတွေနောက်ပြီးတော့တရားသူကြီးအဖွဲ့ဝင်တွေခုံရုံးအဖွဲ့ဝင်တွေအရှိနေချုပ်ရုံးကစင်းစစ်ချက်ရုံးကမြို့ရစီစီဝင်ကကျွန်တော်တို့ရွေးကောက်ပွဲကော်မရှင်မှမပါလဲ။အကြမ်းနဲ့ခုနပြောတဲ့ပြည်ထောင်စုအဖွဲ့ကြီးတွေမှာသူ့ရဲ့ဥပဒေတွေနိုင်ငံသားများရဲ့အခွင့်အရေးကိုမဆုံးရှုံးစေခြင်းအလို့လားဒီတော့ရွေးကောက်ပွဲကော်မရှင်ကရွေးကောက်ပွဲကျင်းပမယ်လို့ကြေညာတဲ့နေ့ရက်နဲ့စပြီးတော့တချိန်နဲ့တည်းပါတီစည်းရုံးလေးတွေနယ်မြေစည်းရုံးလေးလုပ်ငန်းတွေကိုလုပ်ကြိုင်တာဆောင်ခွင့်ရပါတယ်တဲ့အဲ့လိုနော်ပြည်တော်စုအစိုးရဝင်ဥပဒေဆိုပုတ်ပခွနဲ့ခါဝေးပေါ့ကျန်တဲ့ဥပဒေတွေမှာလည်းအဲ့လိုပါပါတယ်ဒါကြောင့်မလို့သူတို့ဒီနှုတ်ထွက်ခြင်းမပြုဘဲနဲ့ပါတီစည်းရုံးလေးတွေနယ်မြေစည်းရုံးလေးတွေပြုလုပ်လို့ရပါတယ
်ဒီလိုပြောဆိုတာကတည်စေပြည်ထောင်စုအစိုးရအဖွဲ့ဥပဒေအပေါ်အခြေခံပြောဆိုလိုက်တာဖြစ်ပေမဲ့ဒီဥပဒေကလက်ရှိဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်ကမရကပါတီလုပ်ငန်းလုံဆိုင်ခွင့်မရှိစေရဆိုတဲ့ပြဋ္ဌာန်းချက်နဲ့ကိုက်ညီမှုမရှိဖြစ်နေတာကြောင့်ဒီပေါ်ဝေဖန်ထောက်ပြမှုရှိနေပါတယ်။ရှေ့နေဦးသိန်းတန်းဦးကတော့ဒါဟာဥပဒေစကားရက်ကွဲလွဲမှုပြဿနာတစ်ခုဖြစ်တယ်လို့တုံ့တက်ပြောဆိုလိုက်ပါတယ
်။ဒီမှာဥပဒေကစကားရက်ပြဿနာချက်ဟိုဒီဥပဒေမှာဒီကဗရာပါတီတုံ့နှံနေမှာဝေယောဆောင်ဆိုတဲ့ရှိပေါ့နော်ဒါလည်းဟုတ်တယ်ဆိုတော့ပါတီတုံ့နှံဆိုတာဘာလဲတော့ပါတီတုံ့နှံဆိုတာပါတီစည်းရုံးကြီးပေါ့နော်ဒါတနည်းအားဖြင့်ပါတီရဲ့တုံ့နှံစဉ်တွေမှာပူပေါင်းပါဝင်တာတစ်ဖက်မှာသူတို့ကိုပါပါလေးယူထားတဲ့ဟာကသမရရွေးကောက်ပွဲမယ်ဆိုတဲ့တုံ့နှံပေါ့နော်ရွေးကောက်ပွဲမယ်ဆိုတာကြီးရွေးကောက်ပွဲရှင်းတိုင်းတာပေါ့နော်ဟုတ်ပါဘူးဆိုတော့ဒါကလည်းဝင်ရတာပါတီတုံ့နှံတော့တဲ့ဦးသိန်းစိန်ကတခါဖြစ်ဘူးလေဒါတိုင်းရိုက်ဒီအသေးစိတ်မှာတော့တားထားတာပါတီတုံ့နှံနဲ့မပါရဘူးကျေရရုပ်ဘွယ်မဲဆိုတာလို့ရုပ်ဘွယ်ပါလာပါတီလုပ်ငန်းတွေဖြစ်တယ်ဒါပေမဲ့ဒီပြဿနာစကားရဥတွေသူ့တွေကတနာပေါ်ရင်ဆုံးဖြတ်မှာခွင့်ပြုချက်တွေခုံချုပ
်လက်ရှိဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်ဖြစ်တဲ့သမ္မတကပါတီလုပ်ငန်းလုံဆောင်ခွင့်မရှိစေရဆိုတဲ့ပြဋ္ဌာန်းချက်ရှိခဲ့တာမို့ပြီးခဲ့တဲ့သမ္မတဦးသိန်းစိန်လက်ထက်တုန်းကဦးသိန်းစိန်ဟာစန့်ခိုင်ရေးပါတီနှစ်ပတ်လည်ညီလာခံတက်တာပါတီဘက်ကရွေးကောက်ပွဲဝင်မဲ့ကိုယ်စားလှယ်လောင်းတွေကိုမိတ်ဆက်တဲ့ပွဲတက်ရောက်ခဲ့တဲ့အတွက်အဲ့ဒီတုန်းကအတိုက်ခံပါတီဖြစ်တဲ့လက်ရှိအာနာယ NLD ပါတီဘက်ကအကြီးကျယ်ထောက်ပြဥပဒေမှုတွေရှိခဲ့မှုပါတယ်။ ဒီပေါ်ရွေးကောက်ပွဲကော်မရှင်ဘက်ကတာဟာပါတီလုပ်ငန်းလှုပ်ဆောင်တာမဟုတ်ဘူးလို့ရှင်းလင်းချက်ပေးခဲ့ပြီးဦးသိန်းစိန်လှုပ်ဆောင်ချက်မှာမဟုတ်ဘူးလို့ဆုံးဖြတ်ခဲ့ပါတယ်။ဒီလိုဥပဒေအရရှုပ်ထွေးမှုမဖြစ်အောင်ဒီဥပဒေနှစ်ခုကိုပြန်လည်စဉ်းစားသုံးသပ်ဖို့တောင်းဆိုမှုတွေရှိနေပေမဲ့ကော်မရှင်ဘက်ကတော့ဒီပေါ်မှာဘာမှတုံ့ပြန်ပြောဆိုထားတာမရှိပါဘူး။ဒီတဲ့ Kuha, you got where Gonjaze appear, Jetting the Tapu be don't say Jim Mabuya, Sure, Popia Taja Aboma, Pinsin Tumba Bibu, Sinza Sanya Nirelo, Umianga, Sobari, Leshi Mason Nani, Tumba Mubonza Ya, Nemi Elia, Jay Winkwa Tamu, Shinibi, Messe, a don't say good, the Rini Tumba Tajinga, Yatamu, Machine, a chinny pinny ramu, Tago Pinsin Tumba Po, Sinza Pitello, Umianga, Sobari.
ဒီအတုံးစိတ်ကိုကျွန်တော်တို့အမျိုးနယ်နဲ့တွန်းရအောင်နော်ပြည်သူ့လူထုတို့ကိုယ်စားလှယ်အမျိုးသားလူထုတို့ကိုယ်စားလှယ်ကြတဲ့အခါကျတော့တမျိုးနယ်တမျိုးနယ်လောက်ရတယ်နောက်တစ်ခါတိုင်းသားလူမျိုးလူထုတို့ကိုယ်စားလှယ်ဆိုရင်တမျိုးနယ်နဲ့တမျိုးနယ်ထဲမှာအချင်းချင်းအမျိုးသားလူထုကိုယ်စားလှယ်ရှင်ရုပ်ပြင်နဲ့ဘူတိုင်းထားတဲ့နလားဟုတ်လားတမျိုးနယ်တို့ကိုယ်တိုင်းတိုးတဲ့နလားတိုင်းတို
ပြီးတော့မြို့နယ်တိုင်းမှာကျင်းပနိုင်အောင်လှုပ်ဆောင်သွားမှာဖြစ်ပြီးတော့မဲပေးခွင့်ရှိသူတိုင်းမဲပေးနိုင်အောင်လှုပ်ဆောင်သွားမယ်လို့ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကပြောဆိုထားပါတယ်ရှင်။ပြည်ဝေတရင်တော်မိခရဲ့တရင်ပြည်ပုတ်ချက်ဖြစ်ပါတယ်အခုတခါတော့တရားမျှတမှုဖော်ဆောင်ပေးဖို့တောင်းဆိုတဲ့ရခိုင်လူငယ်တွေတင်းဆောင်နေရတဲ့တရင်ကိုလည်းပြောပြကြပါမယ်။
တကြွလှူရှားသူတွေကိုဖမ်းဆီးဖို့ရဲတွေကလိုက်လံရှာဖွေနေတယ်လို့ဒေသခံတွေကပြောပါတယ်။တကြွလှူရှားသူတွေကတော့တရားရုံးစင့်ခေါ်စာရမှသာဥပဒေအရရင်ဆိုင်သွားမယ်လို့ဆိုပါတယ်။ဒီကြောင့်ဗီအိုအေသတင်းတော့နိုင်ကုန်းအိမ်တင်ပြပါပါ။ဟုတ်ကဲ့ပါ။မြန်မာစစ်တပ်ကစစ်ဆေးနေစဉ်အတွင်းတည်ဆုံရတဲ့အရသားတွေအတွက်ဆရာမြတ်မှုတွေဖော်ဆောင်ပေးဖို့တကြွလှူရှားသူတွေဘက်ကစူလိုင်လ၂ရက်နေ့ ို့သိရပါတယ်။တရားမျှတမှုရရှိရေးတောင်းဆိုသူတွေထဲကသူဖြစ်တဲ့ကိုတန်လှရဲ့နေအိမ်ကိုညဘက်မှာစစ်တွေမျိုးရဲစခန်းကတာဝန်ရှိသူတွေကနေဝင်ရောက်စစ်ဆေးခဲ့ပြီးကိုတန်လှပါဝင်လူငယ်တချို့ဟာတိမ်းချောင်နေရပါတယ်။ဒါပေမဲ့လည်းတရားရုံးရဲ့တရားဝင်စင့်ခေါ်ဆာရမှဥပဒေရရင်ဆိုင်မယ်လို့ရခိုင်မျိုးဆက်တဲ့လူငယ်ဖွဲ့ခေါင်းဆောင်ကိုတန်လှကပြောပါတယ်
။တရားဖက်စီဆုံးတော့ခေတ္တရဲ့ပြည်သူတွေအပတ်ခံရတဲ့ပြည်သူတွေတက်ဖို့ကျွန်တော်တို့လူငယ်လူငယ်တွေကနိုင်ငံသားတယောက်ရဲ့ရပ်တဲ့ရပ်ပိုက်တဲ့အခွင့်အရေးအကြောင်းသူတို့ရဲ့နိုင်ငံဆိုးဆိုးမှုတွေကိုမကယ်တဲ့တရားဥပဒေနဲ့လည်းပုံပုံနိုင်ဖို့ကြိုးပမ်းလုပ်ပြီးတော့တောင်းဆိုခြင်းတခုဖြစ်ပါလား။အဲ့ဒီအပေါ်မှာသက်ဆိုင်ရာလူတွေကကျွန်တော်တို့အိမ်တွေကိုလိုက်ချရတယ်ကျွန်တော်သက်ဆိုင်တဲ့ရုံးတွေလိုက်ချရတယ်ပေါ့သူတို့ကဘယ်လိုမျိုးပုံမှန်တွေနဲ့သူကိုသိရတယ်ဆိုတာကိုအရာရုံးဖက်ကပေါ့ဘယ်လိုပဲသာလဲပို့တောင်းချပြီးတော့ပေါ်ယူတာဒီဖြစ်တဲ့အတွက်ကိုကျွန်တော်တို့ကပေါ့ကြည့်နေချက်ပါတယ်ဒီတိုင်းကဘယ်လိုဆက်ကလေးဆိုတော့ကျွန်တော်တို့တရားဥပဒေရရတဲ့ပို့တဲ့ကျွန်တော်တို့သာသိချင်တယ်
မြန်မာစစ်တပ်ကနေအေအေနဲ့ပတ်သက်နေတဲ့ဆိုရမတင်ကမှုနဲ့ဖမ်းဆီးထားတဲ့ညုံမြုံနဲ့ပေါက်သောပြင်းရွာရာသူဟာနှိမ့်ဆက်ညှဉ်းပန်းမှုတန်ကြောင့်ဇူလိုင်လတရက်နေ့မှာတည်ဆုံသွားခဲ့တာပါစစ်ကြောရေးသွင်းအရသားတွေတည်ဆုံမှုတွေများပြားလာနေတာကြောင့်အရသားတွေကိုပြင်ပထားခြင်းမပြုလုပ်ဖို့တည်ဆုံတဲ့သူတွေအတွက်တရားမျှတမှုကိုဖော်ဆောင်ပေးဖို့တကြွသူလူငယ်တစုကနေဆန္ဒပေါ်ထုတ်တောင်းဆိုခဲ့တာပါဆန္ဒပေါ်ထုတ်လူငယ်တွေကိုဆရာဆွေးဆိုထားခြင်းရှိမရှိကိုစစ်တွေရဲတပ်ဖွဲ့ကိုဆက်တွယ်ခဲ့ပေမဲ့လည်းဖုံးကန်ဖြေဆိုခြင်းမရှိခဲ့ပါဘူးဆန္ဒပေါ်ထုတ်လူတွေဟာငြိမ်းစုစီခွင့်ပြုချက်မတောင်းခံပဲလှုပ်ဆောင်ခဲ့တဲ့အတွက်ဖမ်းဆီးရတယ်လို့ရဲတပ်ဖွဲ့ဝင်တွေကလည်းပြောဆိုခဲ့ကြောင်းအနောက်တကားဒေသကူညီဆက်ဆောင်ရေးအဖွဲ့ကောင်းဆောင်ဦးအောင်သေးကပြောပါတယ
်ဟိုကပြောတာကတော့ဒါဆန္ဒပေါ်ထုတ်မှုလို့မဖြစ်ရင်ငြိမ်းစုစီဘယ်နဲ့မတင်ဘူးလောက်ဖမ်းဆီးရတယ်ဆိုပြီးတော့လိုက်နေခါရရတယ်ဆိုပြီးတော့ပြောတာလို့ရှိတာပေါ့ဗျာ
ဒါပြင်စည်ရီပြိပကဖြစ်ပွားရဒေသတွေမှာသမတော်ကနေရွာသားတွေကိုစစ်ဆေးမှုတွေကလည်းတင်းကြလာနေတာပါ။ဇူလိုင်လ၂ရက်နေ့ကဗုဒ္ဓတော်မြို့နယ်ကံပြင်းကြီးရွာကိုမြန်မာစစ်တပ်ကနေဝင်ရောက်လာပြီးရွာသားတွေကိုစစ်ဆေးခဲ့တယ်လို့ဗုဒ္ဓတော်မဲဆန္ဒနယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးမောင်ကျော်ဆန်ကဆိုပါတယ်
။ကံပြင်းရွာကနေ့နေ့ကနေရွာသား၄၀ကျော်ကိုတက်တော်ရောက်လာတော့ပုံကြီးရောက်ချက်ခွာထားတယ်။ပုံကြီးရောက်ခွာပြီးတော့အဲ့ဒီမှာသူ့လိုက်ပေါ်နဲ့ပြင်းစားခိုက်တယ်မင်းကောင်လေ။၆နိုင်လောက်မှပုံကြီးရောက်လာတယ်လေ။အဲ့ဒီပုံကြီးနဲ့ပြောတဲ့အချိန်မှာရွာသားတွေကိုပြန်ထုတ်လိုက်တဲ့အတိုင်းအသက်ကြီးတဲ့လူဆေးရလောက်ကိုညှိုင်းဆိုင်တယ်လို့ပြောတယ်။အဲ့ဒါမင်းကလည်း
Zabin, you are that good Lambia Pi, call you head down. Tirakan, you are that good up your water. ဒီလိုသူတို့ခေတ်ကနေရဖို့သူတို့ခေါ်နေသူကတချို့ကပြည်မြောင်းနဲ့တူတော်နေပုံတော့လေဒါပေမဲ့ဒီနေ့ပြရတာကတော့ခေါ်ဖို့ရလဲကြောင်းလားဒီခိုင်းပြည်နယ်မြောက်ပိုင်းဒေသမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေးဖွဲ့တို့ကြားစိုက်ပွဲတွေဖြစ်ပွားနေစေဖြစ်တယ်လို့စိုက်ပွဲတွင်အရသားတွေထိခိုက်မှုတွေရှိနေပါတယ်ဒီခိုင်းပြည်နယ်တွင်ဖြစ်ပွားနေတဲ့စိုက်ပွဲကြောင့်ရခိုင်ဒေသခံ60ကျော် see in call you tabare. Tamaro Pegaro, Tizimalagani, Satan, keep walking at type word in my. E. Nestanuni, then, Matanga Mune, Panzika do Kuse Yoshibi, Sisisa, Tonga Chau, a move where you tara listen out, Pieta, Chama Kayadu, Toshini, the Lu, Sola, Nestan here, Nega, Pilog, the Teresa, Shilin Wema, Topian Tabare, come here.
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android စနစ် 3 ဖုန်းတွေရော iOS စနစ် 3 ဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို ထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့ သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ် VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ကျေးသားပေးပို့နိုင်ပါတယ်
VOA မြန်မာပိုင်းရဲ့ radio video နဲ့သတင်းစာသားတွေကို mobile phone မှာအချိန်မြွေးအလွယ်တကူရယူနိုင်မဲ့ VOA mobile application ကို download ထည့်သွင်းထားသူတွေအနေနဲ့ လာမယ့် စနေနေ့နေ့လယ် တနင်္ဂနွေ ညနေ 6:00 အတွင်း မန္တလေးမြို့ Diamond Plaza မှာ ဒီတာဖြိုပြီပွဲကို လာရောက်ခန်းစားရင်းနဲ့ VOA ရဲ့အထူးလက်ဆောင်တွေကို ထုတ်ယူနိုင်ပါတယ်ခင်ဗျာ VOA mobile app ထည့်သွင်းဖို့အခက်အခဲဖြစ်နေသူတွေကိုလည်း အဲ့ဒီမှာ အကူအညီပေးသွားဖို့ စီစဉ်ထားပါတယ် အခုတခါနေဇတ်ဒေသသတင်းတစ်ပုဒ်ကိုတင်ပြပါမယ် ထိုင်းနိုင်ငံနယ်ဇက်ဒေသတာချီလိမ့်မြို့မှာတနက်တွင်တည်းအတူဖမ်းမိခဲ့တဲ့တရားခံတွေထဲမှာထိုင်းနိုင်ငံသား6ဦးပါဝင်ကြောင်းထိုင်းအာဏာပိုင်တွေကအတည်ပြုခဲ့ပြီးအဲ့ဒီထဲမှာမူရစီဝါနဲ့ပတ်သက်တဲ့တရားခံကြီးတူဦးလည်းပါဝင်ကြောင်းထိုင်းအာဏာပိုင်တွေဘက်ကဇူလိုင်4ရက်နေ့မှာသတင်းထုတ်ပြန်ပါတယ်ထိုင်းအခြေစိုက်
ဗီဒီယိုဒေသမှာမှာယူလိုင်လ၂ရက်နေ့ကကားလေးစီးနဲ့အတူမြန်မာနိုင်ငံသားနှစ်ဦးထိုင်းနိုင်ငံသားချောက်ဦးကို၁၃လက်နက်မျိုးစုံ၁၅လက်နဲ့ကြီးစံထောက်၅၀၀လောင်းနဲ့အတူဖမ်းမိခဲ့တဲ့အကြောင်းမြန်မာအာဏာပိုင်တွေကထိုင်းအာဏာပိုင်တွေကိုအကြောင်းကြားခဲ့တာကြောင့်ထိုင်းဘက်ကစစ်ဆေးစီစဉ်မှုတွေလုပ်ခဲ့ပြီးဒီထဲမှာထိုင်းနိုင်ငံသားချောက်ဦးပါဝင်ကြောင်းအတည်ပြုခဲ့တာပါအခုလိ ကျွန်တော်တို့ရဲ့ဒီနေ့ကနေရွာသားလေးဆီကျော်ကိုတက်ပြော်ရောက်လာတော့ပုံကြီးရောက်ချင်းခေါ်တာရဲ့အကြီးကဲဖုံအနန်ကဇူလိုင်လ၄ရက်နေ့မှာအခုလိုထုတ်ဖော်ပြောဆိုသွားပါတယ်။ထိုင်းနိုင်ငံမှာနှစ်နိုင်ငံရေးရှိပူးပေါင်းလှုပ်ဆောင်တဲ့နေရာမှာမွေးရေးစေဝါကိစ္စတွေထိုင်းနိုင်ငံကထွက်ပြေးသွားတဲ့တရားခံရေးတွေကိုဖမ်းမိနိုင်ဖို့နှစ်နိုင်ငံပူးပေါင်းမှုကအရေးကြီးပါတယ်။ မြန်မာဘက်ကထုတ်ပြန်ထားတဲ့အတိုင်းထိုင်းလူမှုကြီးကြပ်ရေးဌာနကစစ်ဆေးတဲ့အခါမှာလူ၆ဦးဟာသူတို့ထိုင်းနိုင်ငံသားတွေဖြစ်ကြောင်းအတည်ပြုနိုင်ခဲ့ပါတယ်။ဒီတရားခံနေတဲ့ကအမျိုးသားတဦးဟာမွေးရေးစေဝါနဲ့ပတ်သက်လို့တရားခံပြေးဖြစ်ပါတယ်ဆိုပြီးပြောဆိုခဲ့ပါတယ်။ထိုင်းနဲ့မြန်မာတို့အတွက်မဲဆိုင်တာချိလိုက်နေတဲ့ဟာနှစ်နိုင်ငံစီးပွားရေးအတွက်အရေးကြီးတယ်လို့နှစ်နိုင်င
ဒီကနေ့ကနေရွာသားလေးဆယ်ကျော်ကိုတက်ပြော်ရောက်လာတော့ပုံကြီးရောက်ချင်းခွာသားလေးဖြစ်သူတွေကနေကြားပါမသိအစီဝေးပွဲလုပ်ပြီးလှုပ်ဆောင်နေပါတယ်ဆိုပြီးထိုင်းနိုင်ငံဘက်ကပြောဆိုသွားပါတယ်ထိုင်းနိုင်ငံမှာရာဇဝတ်မှုတိုက်ဖြတ်ရေးမှုရေးစေဝါတိုက်ဖြတ်ရေးလုပ်ငန်းတွေကိုပုံမလှုပ်ဆောင်လာကြပြီးထိုင်းကမှုရေးစေဝါဖြန့်ကျင်ရောင်းဝယ်မှုတွေနဲ့အလိုရှိနေတဲ့အဓိကတရားခံတအုပ
bari dema, dia kandi upa wenjau, view it in out my ima, the din people get up to bari. La messeninya, view ye daily lang seasama, belu jongyari, swin rimalesurao, ti bejimari.
မနက်ငယ်နဲ့ကဘာတလွားမှာ LGBTQ လိင်တွေ့ချင်းစုံမဲ့သူတွေ mien yin san ya le shi de kha khe re naw lu mu tai wan ja ma LGBTQ re ne patat pi lo belo tabor da re shi ja de so ne patat pi lo July 6 ye VOAS ni min nya dai ya le line season ma swin ni ja aw ma pa win swin ni min le tu ye a ne ne VOA ရဲ့ phone number 1-239-3954 ကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့် telephone number ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့လူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညတဲ့လေလံအစီအစဉ်ကကြိုဆိုပါရခင်ဗျာ။
စနေည VOA ရဲ့ဓာတ်ရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ရပါရခင်ဗျာစနေည9:00ခွဲမတိုင်ခင်မှာ VOA ရဲ့အီးမေးလ်ကိုဖြစ်ဖြစ် VOA ရဲ့ရုံးချုပ်ဖုန်းကိုပဲဖြစ်ဖြစ်ဆက်သွယ်ပြီးတော့မိမိတို့ရဲ့ဖုန်းနံပါတ်တွေကိုပေးနိုင်ပါတယ်ခင်ဗျာအခုတော့နိုင်ငံတကာသတင်းလွှာတပုတ်ကိုလည်းပြောပြချင်ပါတယ်ခလေးဘဝမှာအာကာသယင်မှုဖြစ်ခြင်းနဲ့စိတ်ကူးအိမ်မက်ရှိတဲ့သူတိုင်းဟာအရွယ်ရောက်လာတဲ့အခါအာကာသရေးကနေကိုယ်နေထိုင်ရာကဘာကြီးကိုပြန်ကြည့်ခွင့်ရနိုင်ဖို့စိတ်ရှည်လက်ရှည်စောင့်ဆောင်လေးရှိပါတယ်။အခုတော့ပုဂ္ဂလိကအရသားတွေဟာနိုင်ငံတကာအာကာသစခန်းကိုအလဲပတ်ခီးတွားရောက်လေ့လာနိုင်ဖို့အမေရိကန်အာကာသစခန်းစူးစမ်းလေ့လာရေးဌာန NASA ကခွင့်ပြုလိုက်ပြီးဖြစ်တာကြောင့်အခြေအနေတွေအပြောင်းအလဲရှိလာပါတယ်။ဒါပေမဲ့ကုန်ကြစည်းကတော့မသေးလှပါဘူး။ VOA သတင်းတော့ Kevin Enoch ပြောတဲ့သတင်းတော်ကိုတော့ပြောပြချင်ပါတယ်။
တကယ်ထူးခြားတဲ့သတင်းကို NASA ဘာနာရေးအကြီးအကဲ Jeff Dewey ကသတင်းစာရှင်းလင်းပွဲမှာပြောလိုက်တာပ
ါ NASA is opening the International Space Station to commercial opportunities and marketing these opportunities as we've never done before
နိုင်ငံကအာကာသစခန်းကရမယ်ဖြူဝါရေးအခွင့်အလမ်းနဲ့ဒီအခွင့်အလမ်းအတွက်ဈေးကွက်ကို NASA ကဖွင့်ပေးလိုက်ပါပြီဒါကအရင်ဘယ်တော့မှမပေးခဲ့တဲ့အခွင့်အရေးဖြစ်ပါတယ်ပုဂ္ဂလိကအာကာသယာဉ်မှုတွေအမေရိကန်အာကာသယာဉ်နဲ့လိုက်ပါပြီအာကာသစခန်းကိုတွားရောက်လည်ပတ်ခွင့်နဲ့ကုမ္ပဏီတွေအနေနဲ့လည်းအာကာသစခန်းမှာအမြတ်ဆွန်ရစီမဲ့စီးပွားရေးလုပ်ငန်းတွေလှုပ်ခွင့်ပြုလိုက်တာပါ
2020ရဲ့ကြာရင်တစ်နှစ်ကိုပုဂ္ဂလိကအာကာသယာဉ်မှု2ဦးနှုန်းတွားရောက်ခွင့်စာပြီးပေးနိုင်ဖို့ NASA ကမျှော်လင့်နေပြီးနိုင်ငံတကာအာကာသစခန်း ISS ပေါ်မှာရပ်ပေါင်း30လောက်နေထိုင်ရမှာပါဒီလိုလှုပ်တာက NASA ရဲ့ကုန်ကြစိတ်အမြောက်အများကိုကာမိစီမှာဖြစ်ပေမဲ့အာကာသရဲတွားခြင်းသူတွေအတွက်တော့ဒေါ်လာတန်းနဲ့ချီကုန်ကြမယ်လို့ Jeff Dewey ကပြောပါတယ
် When they get to station there will be a cost for station and it's back it's sort of
အာကာသစခန်းမှာရောက်တာနဲ့စခန်းအတွက်ရောတခြားကုန်ကြစိတ်တွေရှိလာမှာပါအကြမ်းအားဖြင့်တော့အာကာသယာဉ်မှုတူကိုတညဒေါ်လာ3000ကျွဲလောက်ပေးရပါမယ်ဒါပေမဲ့ Hilton တို့ Marriott Hotel ကြီးတွေတော့တော့စဉ်ကြချင်မှကြမှာပါအ
ာကာသယာဉ်မှုတွေအတွက်ရဲအလိုက်တဲကူကအပြင်ISS စခန်းကိုပို့ပေးမဲ့ Boeing နဲ့ SpaceX ကုမ္ပဏီတို့ကိုလည်းပို့ဆောင်ကပေးရမှာဖြစ်ပြီးအဲ့ဒီအတွက်ကဈေးပိုများမှာပါ ISS စခန်းကိုရောက်သွားတဲ့အထိသွားရတဲ့ NASA ရဲ့အာကာသယာဉ်မှူးတွေအတွက်ကုန်ကျဈေးကတယောက်ကိုဒေါ်လာတန်း80လောက်ကုန်ကျတယ်လို့ Jeff Dewey ကပြောပါတယ်ဒါပေမဲ့ပုဂ္ဂလိကသွားရောက်လူတွေအတွက်တော့ပြန်မြတယောက်ကိုဒေါ်လာ58တန်းလောက်ကုန်ကျတဲ့အတွက်ပုဂ္ဂလိကအာကာသယာဉ်မှူးတွေအနေနဲ့အဲ့ဒီလောက်ကုန်မယ်လို့မှန်းတာနိုင်ပါတယ်ငွေလဲတက်နိုင်ဝါသနာလဲရှိသူတွေအတွက်တော့အဲ့လိုအာကာသရေးလိလဖို့မတွားခင်မှာတိကျတဲ့ဈေးစစ်ချက်အောင်မှုလိုပါတယ်။ NASA ကအခုလိုအာကာသရေးကိုလူတွေနဲ့ကုမ္ပဏီတွေတွားရောက်ခွင့်ပြုလိုက်တာကြောင့်နောက်ပိုင်းမှာအာကာသရေးကိုဒီထက်မကစူးစမ်းဖို့လမ်းစာရသွားစေတယ်လို့ NASA အဖွဲ့စူးစမ်းလိလရေးဌာနအကြီးအကဲ Bill Gustemeyer ကပြောပါတယ
်။ It's showing that NASA is willing to let go and see if the private sector over time can take over
ကုလိုအာကာသရဲလေလာဖို့ရတားတွေကိုခွင့်ပေးလိုက်ခြင်းအပြင်ပုဂ္ဂလိကကဏ္ဍကနောက်မှာကမ္ဘာပတ်လမ်းအနှိမ်ပိုင်းပြန်တန်းရေးမှာဝင်ရယူပြီး NASA ရဲ့လုပ်ငန်းတွေရှေ့တိုးလုပ်နိုင်ဖို့မျှော်လင့်ထားပါတယ
်။2024ကျရင်လကမ္ဘာပေါ်လူတွေပြန်သွားနိုင်ရည်နဲ့နောက်ပိုင်းမှာအင်္ဂါဂြိုအထိသွားနိုင်ရည်ကို NASA ကစီမံကိန်းချတာပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို 19 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့တိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါခင်ဗျာ။မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ VOA ရဲ့ကြာသပတေးနေ့ညပဲအစီအစဉ်တွေကိုည10နာရီအထိလိုင်းလွင့်မီတာ25 32 51အပြင်လိုင်းလက်မီတာ190ကပါထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ကျမ်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်အပြင်တိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော
့သူတို့အလုံးဟူတရားသူကိုကျွန်တော်တို့ကလုတ်ခိုင်းတော့မခံနိုင်လို့ကျွန်တော်တို့ဆက်ပြီးလာပေါတောင်းရရခုရတယ်ဒီရှုပြီးတော့ကောက်ထူရတ
ယ်တိုင်းသားဒေသတွေကထူးခြားတဲ့အခြေအနေတွေကိုနောက်ပိုင်းမှာနှာစင်ရဖို့ရှိပါတယ်အခုတော့ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်ဒီတစ်ပတ်မှာတော့ခါကြိုက်ခါနာခြင်းအပိုင်းတစ်ကိုတင်ပြထားပါတယ်ခါကြိုက်ခိုင်းနာတာကဒီကနေ့ခေတ်နေပုံထိုင်ပုံနဲ့ဆက်ဆက်လာတာကြောင့်ပိုပြီးတော့အဖြစ်များလာပေမဲ့ကာကွယ်နိုင်တယ်လို့ကျန်းမာရေးပညာရှင်တွေကရှင်းပြပါတယ်ဒီအကြောင်းအယိုးနဲ့အရေးပေါ်အထူးကပမောက္ခဒေါက်တာမော်မော်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ
်โอเคအယိုးနဲ့အရေးပေါ်အထူးကဆရာဝန်ကြီးဒေါက်တာမော်မော်ဦးခင်ဗျာကျွန်တော်တို့ဒီခါကြိုက်ခါနာဖြစ်တာနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာဖြစ်တဲ့အနေအထားဘယ်လိုရှိလဲကြာရင
်ခါကြိုက်ခါနာဖြစ်တဲ့လူနာတွေကတော့ကျွန်တော်တို့အဖြစ်ဆေးကနေရောအပြင်ဆေးကနေရောမှာအပြအများဆုံးနဲ့မှာပါပါတယ်ကျေလို့ဒီသူရခုခေတ်မှာခါကြိုက်ခါနာရေဒူးနာရေတပင်းကြီးပေါင်းတဲ့လူတွေနဲ့ပင်နာရေယောဂရေဒါတွေကအခုခေတ် lifestyle နဲ့သူကဆက်ဆက်လာတဲ့အတွက်ကြောင့်အထူးများလာတာကိုတပြေးပြေးနဲ့တွေ့ရပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဒီအခုခေတ် lifestyle ပေါ့နော်နေပုံထိုင်ပုံနဲ့ပတ်သက်တယ်ဆိုတော့ဘယ်လိုမျိုးအချက်တွေကြောင့်အဓိကဖြစ်ရလဲဆရာ။
တကယ်တော့သူကခါယိုးရဲ့တိဆောက်ခါပုံပါလေ။သူကဟိုဥကောင်းရင်းကွန်ယိုးကြီးရဲ့အောက်ခံနေစပြီးတော့မြင်းညောင်ယိုးဒီခါယိုးအရှိကြီးပြန်။ခါယိုးအရှိကြီးမှာကျော်ယိုးစစ်က33ခုရှိတယ်။အထူးသဖြင့်တော့ခါရဲ့ခါနာဖြစ်တဲ့လူတွေကခါရဲ့အောက်ပိုင်းတပခါရဲ့အပေါ်ဘက်မှာခါကြိုက်ခါနာဖြစ်တာပုံများတယ်။လူတိုင်းလူတိုင်းကတော့သူ့ရဲ့စက္ကန့်တစ်လျှောက်မှာကျေးဇူးရတဲ့နှုံးတော့ခါရဲ့ခန္ဓာချင်းချင်းတော့ဂျုံမှုရတဲ့လူကြီးပဲပေါ့သူတပြင်းတော့သူ့ရဲ့နေပုံထိုင်ပုံရဲ့သူ့လုပ်ရတဲ့အလုပ်ရဲ့နောက်တစ်ခုကကျတော့အသက်ရွယ်တပြေးတပြေးနဲ့ကြီးမားလာတော့အပြောင်လုံးတုံးလာတဲ့ဂျန်နီရဲ့ကြောင့်အများကြီးတော့ဖြစ်လိမ့်ဖြစ်တာရှိရတယ်။နေပုံထိုင်ပုံရဲ့အလုပ်ကံရဲ့ဆိုတဲ့အဲမှာအထူးသဖြင့်တော့အထိုင်များတဲ့ကျွန်တော်တို့အခုခေတ်ပေါ့လေအခုခေတ်ဆိုတာထိုင်ပြီးတော့လုံလောက်ရတဲ့လူကြီးတော်တော်များများမှလည်းခါရဲ့ခန္ဓာဖြစ်လာတယ်လို့ကျွန်တော်တို့ manual worker တွေပေါ့တကယ်တော့ဒီမှာတော့ဒီလိုတွေရတာဒီလိုလူတွေပါလေသူကအဖြစ်များတယ်။ဥပမာတော့ယောက်ျားဖြစ်ဖြစ်မိန်းမဖြစ်ဖြစ်အသက်30 40ကျော်လာပြီဆိုရင်ဒီမှာတောက်လျှောက်အသုံးပြုလာတဲ့ခါရဲ့ဒီလှုပ်ရှားမှုတွေခက်သားတွေရဲ့တင်းရင်ဒီခက်သားတွေတရားရတာဒီဒီလိုမှာမျိုးတွေကြောင့်ခက်ခါနာပိုအဖြစ်များလာတာကိုတွေ့ရတ
ယ်။ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဖြစ်တာကိုကာကွယ်နိုင်ဖို့အတွက်ပေါ့နော်ပထမဆုံးဖြစ်တဲ့ဒီနေပုံထိုင်ပုံထိုင်တာနဲ့ပတ်သက်လို့ဆရာကြီးအဲ့ဒါနဲ့ပတ်သက်ပြီးတော့ဘာကြောင့်ဖြစ်ရလဲဘလူကောင်ဝင်နေတယ်ဆိုတာကိုစပြီးတော့ရှင်းပြပေးပါလားဆရာကြီ
းခါလိကနာပြရခြင်းကြောင့်ရတော့သူကဒီကျိုးယိုးမှာကျိုးယိုးအစ်စ်လေးတွေရှိတယ်ကျိုးယိုးအစ်စ်လေးတွေရဲ့ခြေထဲမှာစိတ်ပိုက်တစ်စင်းနဲ့ပြိနေတာကိုသူကချိန်ထားပေးတဲ့အရေးကြီးတွေရှိတယ်ပြီးမှချွတ်သားတွေရှိတယ်နောက်တော့ခါလိကနာနဲ့အတူတူတွဲပြီးတော့ပါလာတာကသူကဒီကျိုးယိုးဆိုတာကကျိုးယိုးတစ်ခုလည်းမဟုတ်ဘဲနဲ့ကျိုးယိုးရဲ့အတွင်းထဲမှာအာယုံကြောမာကြီးရှိတယ်အဲ့ဒီအာယုံကြောမာကြီးနဲ့အတူတူဘေးကနေပြီးတော့ထွက်နေတယ်အာယုံကြောလေးတွေကကျိုးယိုးရဲ့ခြေထဲကနေထွက်ဒါကြောင့်မလို့ခါကြိုက်ခါနာတဲ့လူတွေကခါကြိုက်ခါနာကြာလာရင်ဒီဘေးအာယုံကြောတွေပြီးတဲ့ဒီလိုတစ်ပြေတော့အရွယ်ထဲမှာပြောရင်တော့အကျောညက်အကျောညက်တဲ့ဒါတွေကဖြည်းဖြည်းနဲ့တွဲလာတယ်ကွနော်တကယ်တော့ခါကြိုက်ခါနာယောဂကလူမပူပြီးတော့ဖြစ်နေတယ်ဘာလို့လဲဆိုတော့လူကပတ်တည့်ရပြီးတော့နေရတဲ့လူတွေဖြစ်တယ်နော်ပတ်တည့်ရတော့ကျိုးယိုးတွေကစဉ်းစားကြည့်လိုက်ရင်ဒီလိုရက်နေမယ်ထိုင်နေမယ်ဆိုရင်ကျိုးယိုးတွေကအပေါ်ကျိုးယိုးတွေကအောက်ကျိုးယိုးတွေကိုတပြေးတည်းနဲ့ပြီးတယ်တိရစ္ဆာန်တွေလိုမျိုးလေးပတ်သွားတဲ့ဒီကနေ့မှာဆိုရင်ဒီခါကြိုက်ခါနာဆိုတော့ဒီလိုရှိမှမရှိဘူး။ဟိုကကြောယိုးတွေကဒီရေပင်ကြီးတိုင်းသွားပြီးတစ်ခုပေါ်တစ်ခုမထပ်လူတို့ဒီလိုမမတ်ရက်နိုင်တဲ့မြောက်တို့ဒီလိုလူမျိုးတွေပုံသဏ္ဍာန်မျိုးတွေမှာပဲခါကြိုက်ခါနာတကယ်တော့ဖြစ်နိုင်တယ်မဟုတ်လား။ဖြစ်နိုင်တော့အထူးသဖြင့်တော့သူကမတ်တက်ရက်နေရင်ခန္ဓာကိုယ်ရဲ့ body weight ကအဲကြောယိုးကနေတစ်ဆင့်တစ်ပစုံယိုးကိုရောက်ပြီး ောက်ရိုးရံနေတို့အောက်ကိုရောက်သွားတာဆိုတဲ့ဘောတော့အင်္ဂလိပ်လိုပြောရင် weight transmission ပေါ့နော်ဒီတော့ဒီနောက်ခါရိုးပေါ်မှာဒဏ်သိမ့်မသိထိုင်တာများလိုက်တဲ့အခါကျရင်သူအောက်ကထိုင်ထားတဲ့ကလထိုင်ပေါ်မှာချောက်ကြီးကထွက်ပြီးတော့ထိုင်နေဆိုရင်ပိုဆိုးတယ်ချောက်နဲ့ထွက်ပြီးတိုင်းတဲ့အခါကျတော့အပေါ်ကနေပြီးတော့ကြိုးရိုးတွေကတောက်လျှောက်ပြိနေတယ်ကြိုးရိုးတွေအောက်ဆုံးဖြစ်တဲ့ကြိုးရိုးခါရိုးစစ်နံပါတ်3345ရှိဟိုအောက်က4ရို5ရို့အဲ့ညမှာတိုင်ပြီးဆုံးသွားဖြစ်တော့ကျိုးရိုးကကိုယ့်ရဲ့ lifestyle ဆိုတာကထိုင်ပြီးလုပ်လို့ရတဲ့အလုပ်တွေမှဆိုရင်တိတိကျကျထိုင်တတ်ဖို့လို
ဟုတ်ကဲ့ဆရာအဲ့တော့ဟိုဘလိုထိုင်တဲ့နဲ့ဆိုတာကိုအသေးစိတ်ရှင်းပြပေးပါလားဆရာကြီ
းအကြာကြီးထိုင်ရမယ်ဆိုရင်ဥမာအကြာကြီးထိုင်ရတယ်ဆိုတာကတနာကြီးနဲ့ချိုးပြီးတော့ထိုင်ရမယ်အစည်းအဝေးလုပ်ရမယ်ကွန်ပျူတာလုပ်ရမယ်နောက်တော့ရုံးမှာထိုင်ပြီးလုပ်လို့ဒီလိုလုပ်တဲ့အခါမျိုးကျန်ကိုထိုင်နဲ့ကလထိုင်ရအစားတိတိကျကျရွေးရမယ်တိုင်းဟိုခန်းနာတာကိုကာကွယ်ဖို့တော့ကလထိုင်ကဆိုဖာလိုမျိုးကပ်ပြပြပါတာရှိရမယ်ချိုးမီပါမယ်ချိုးမီမပါတဲ့ခွေးချေလိုဟာမျိုးနဲ့ထိုင်ရင်ပို့ပြီးတော့ခန်းနဲ့ခန်းနာပို့ဖြစ်နေတကယ်လို့မြတ်ကစသားတွေတင်းတဲ့ခါနာတဲ့ဟာမျိုးရှိရဆိုရင်ထိုင်ကုန်ကျုံးမီနဲ့ကိုယ့်ရဲ့ကျိုးရဲ့ကြားထဲမှာခေါင်းပပဖြစ်ဖြစ်ခုခုပေါ်ကပ်ပြုတ်ပြော်ရတခုခုထားဖို့တို့လေဒါထိုင်မုန်ထိုင်နေနောက်တစ်ခုကျတော့ကလထိုင်နဲ့ထိုင်မယ်ဆိုရင်အဲ့ဒီကလထိုင်ကိုကိုယ့်ရဲ့သွေးလုံးချတာတဲ့ခြေောက်ကကျန်းမြင့်နဲ့ကြည့်ပြီးထိုင်တယ်ကျန်းမြင့်နဲ့မကြည့်ဘဲနဲ့တနည်းအားဖြင့်တင်းထားတာတို့တနည်းအားဖြင့်ဆွတ်ထားတာတို့ခြေောက်ကိုလွတ်ထားပြီးလွှဲနေတာမျိုးကခါပေါ်မှာပို့ပြီးတော့တန်ပြီးစ
စ်ဟုတ်ကဲ့ဆရာအဲ့တော့ဒီထိုင်တာနဲ့ပတ်သက်ပြီးတော့နောက်ထပ်ရောကာကွယ်ဖို့လိုတဲ့အနေအထားတွေရှိသလားဆရာကြီ
းကားမောင်းမယ်ကားစီးမယ်ဆိုရင်လည်းကားရဲ့ချိုးမီရထိုင်ကုန်ချိုးမီရတကယ်တော့ခက်မတ်မတ်နဲ့ချိုးမှာကပ်ပြီးတော့ဒီလိုမျိုးချိုးရိုးရဲ့ပုံစံတိုင်းတိုင်းထောင်ထားတာပိုကောင်းတယ်ဆဲကျင်လည်းအကြည့်လဲထောင်ကျင်လည်းအကြည့်ထောင်ပြီးမှခက်ဆောင်ဆောင်နဲ့ကားထိုင်နိုင်ကုန်ရဲ့ချိုးမီကိုဆောင်ဆောင်နဲ့နေရင်ခါနာတာပို့ပြီးဆိုးတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီခါကြိုက်ခါနာတာကိုအဓိကဖြစ်စေတဲ့နောက်အကြောင်းရင်းတစ်ခုဖြစ်တဲ့အလေးပင်မရနဲ့ပတ်သက်လို့ဆရာကြီ
းလေးပင်မမယ်ဆိုရင်ဟိုလေးပင်ကိုကုန်းပြီးတော့ခါးကြီးကိုကုန်းပြီးတော့အောက်ကိုလှမ်းဆွဲရင်ဒါခါနာတဲ့အဲ့ကျတော့တကယ်လို့လေးတဲ့ပစ္စည်းတစ်ခုကိုမမယ်ဆိုရင်ဒီရေတော့ဒုကိုကိုွေးပြီးတော့ထိုင်ချာလက်ရဲ့အောက်ကိုသုံးပြီးတော့ပစ္စည်းကိုမဒါမျိုးပေါ့နော်ဒါမျိုးဆိုရင်ခါးကိုဖြောင်းဖြောင်းထားပြီးတော့မမယ်ဆိုရင်သူကခက်ခဲခါနာမဖြစ်နိုင်ဘူးတကယ်ဆိုရင်ဒါတမျိုးကျတော့ကိုတကယ်လို့များဒီလုပ်တွေက heavy weight ဒီလိုမျိုးကျွန်တော်တို့ heavy job တွေတကယ်လို့မလုံးမဖြစ်လို့ရတော့မယ်ဆိုရင်ဒီရလက်မောင်းရဲ့ချက်သားတွေပါဒီလိုတကုန်းမြေသားမျိုးတွေအသုံးပြုရမှာပေါ့နော်
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီကာကွယ်နိုင်ဖို့အတွက်လုပ်တင်တာလည်းရှိသလားဆရာ
နောက်တစ်မျိုးကကျတော့လက်ချင်ငန်းပုံမှန်လုပ်ပေးတာချိုးရိုးရဲ့ဘေးမှာသူချက်သားရှိအဲ့ဒီချက်သားတွေကထိုင်နေရနေထတာတို့လှုပ်ရှားတာတို့အိတ်နေရနေထတာတို့လှုပ်ရှားတာတို့အချိန်ကြီးမခါခဏကူမှာတောက်နေရင်ဘယ်အချိန်မှသူဒီချိုးရိုးရဲ့ပါနေရတယ်ပစ္စည်းပဲကောင်းကောင်းချောင်းမဲ့သူသမီးမဲ့ဆက်ဆက်ဘလိုပဲလို့လို့ထိုင်မဲ့တိုင်းတော်ရဲ့လှူရှာမှုတွေပါနေရပြီးနာချက်သားတွေကိုသူကအေးမနေအောင်ရေနောက်တစ်ခါကျတော့တခုခုလှူရှာမှုပြုတ်လုတော့မယ်အားကစားလုတော့မယ်ဒါမှမဟုတ်လေကိုယ့်ရဲ့အလုပ်တခုခုလုတော့မယ်ခါးသီးချင်းငယ်ကိုပွေးဆန့်ကုန်းပါဒီလိုသဘောမျိုးနဲ့ခါးသီးချက်သားလျှော့ပြီးတော့မှလုပ်ရင်ချက်သားတွေပြဲတာလို့ချက်သားတွေမှာသိကြည့်ဥတာလို့ချက်သားတွေနာတော့တင်းသွားတာလို့ဒီမျိုးတွေမဖြစ်နဲ့ခိုင်းခန္ဓာအကာအကွယ်ထားလို့ရတယ်နော
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ဥဝင်းမင်းစီစဉ်ထုတ်လွှင့်တဲ့ကျမ်းမာရေးကဏ္ဍအပြီးဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့လွန်ခဲ့တဲ့3နှစ်လောက်ကစတင်ကျင်းပလာတဲ့21ရာစုပင်လုံညီလာခံကိုတိုင်းရင်းသားအုပ်စုတွေစိတ်ပြတ်နေကြတဲ့အကြောင်းဒီလိုအခြေအနေဖြစ်ပေါ်စေတဲ့အကြောင်းရင်းတွေကိုဥအောင်ခင်ကရေးသားတင်ပြထားပါတယ်။
ဒီတော့အပြည့်အခရစရေးသဘောတူချက် NCA ကိုလက်မှတ်ထိုးခဲ့တာ3နှစ်ကျော်လာပြီး27ရာစုပင်လုံညီလာခံကျင်းပတာ3ချိန်ရှိပါပြီ။ဒါပေမဲ့လုံနီးလုံထုံးတွေမှာအချိန်ကုန်နေတာမို့တင်းသားမြင်သားတဲ့တိုးတက်မှုမရရှိသေးဘူးလို့ရှမ်းပြည်တောင်ပိုင်းတပ်ဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးရော့စစ်ကလွန်ခဲ့တဲ့မေလကထိုင်းနိုင်ငံချင်းမိုင်မှာကျင်းပတဲ့အစည်းအဝေးမှာပြောသွားပါသေးတယ်။KNU ခေါင်းဆောင်ဗိုလ်ချုပ်ကြီးစောမူတုစေဖို့ကတော့ငင်းချင်ရေးဖြစ်စဉ်လမ်းကြောင်းတိမ်းဆောင်နေပြီဖြစ်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေလက်တွဲညီညီဆက်သွားဖို့လိုတယ်လို့ပြောပါတယ်။တပြည်လုံးအပြည့်အသဘောတူချက် NCA ကိုဦးသိန်းစင်အစိုးရနဲ့လက်နက်ကိုင်အဖွဲ့ရှိဖွဲ့2015အောက်တိုဘာမှာလက်မှတ်ထိုးတာမို့လင်းတင်ပြီးပါရှိသွားပါပြီ။ဒီအချိန်မှာမြန်မာပြည်မြောက်ပိုင်းမှာဆစ်စင်ရေးအရှင်အဟုန်မြင့်တက်လာလို့ဒီပြေဒုက္ခတွေတိုးပွားနေပါစေ NCA အပြည့်ရစာချုပ်ရဲ့နောက်ဆက်တွဲအဖြစ်
ပထမအကြိမ်မြောက်ပြည်တော်စုညီညာရေးညီလာခံကိုဦးသိန်းစိန်အစိုးရဆင်းမပေးမီ၂၀၁၆ဇန်နဝါရီလမှာကျင်းပပါတယ်။ဒါပေမဲ့ဒီညီလာခံဟာအထိမ်းအမှတ်သဘောတရားဖြစ်ပြီးတကယ်ညီလာခံကိုNLD အစိုးရကကျင်းပမယ်လို့ဆိုပါတယ်။နောက်တော့မကြပါဘူး၂၀၁၆ဩဂုတ်လမှာဒုတိယပြည်တော်စုညီညာရေးညီလာခံကို၂၁ရာစုပင်လုံးညီလာခံအမည်နဲ့NLD အစိုးရကကျင်းပပါတယ်။ပထမပင်လုံညီလာခံမှာပါတဲ့ကချင်နဲ့ရှမ်းပြည်နယ်မှာအစိုးရတပ်ကစစ်စင်ရေးလုပ်နေတော့၂၁ရာစုပင်လုံးအမည်၃နဲ့ကိစ္စကိုတိုင်းသားဘက်ကဘဝင်မကြကြပါဘူး။ထရန်ကွေ့ရ၄၀ခွန်ပင်လုံစာချုပ်ပါဂရီကဝတ်အပေါ်မှာအခြေပြုထားတာမဟုတ်တဲ့ညီလာခံကိုပင်လုံတစ်စိတ်တက်တဲ့ကိစ္စကိုတိုင်းသားခေါင်းဆောင်တွေကစိုးရိမ်ပူပန်ကြတယ်လို့
ทรานส์เนชั่นแนลอินสติทิวต์ကအင်္ဂလိပ်မြန်မာနှစ်ဘာသာနဲ့ထုတ်ဝေတဲ့ပင်လုံအလွန်ဆိုတဲ့၄၉မျက်နှာစာတမ်းမှာဖော်ပြပါရယ်။၂၁ရာစုပင်လုံညီလာခံဟာ၂၀၁၀အခြေခံဥပဒေအတိုင်းတမ်ဘရော်ကိုဆက်ထားဖို့အတည်ပြုတဲ့ဒုတိယအမျိုးသားညီလာခံသဘောမျိုးဖြစ်နေပြီလို့တိုင်းရင်းသားကိုယ်စားလှယ်တွေဘက်ကသုံးသပ်ကြတာကိုလည်းပင်လုံအလွန်စာတမ်းမှာဖော်ပြထားပါရယ်။ဦးသိန်းစိန်အစိုးရက
အမျိုးသားပြန်လည်တင်ပြရေးနဲ့ငြိမ်းချမ်းရေးဗဟိုဌာနNRPC နဲ့အစားထုတ်လိုက်ပါတယ်။နောက်တော့ဒေါ်စုရဲ့မိသားစုဆရာဝန်ဒေါက်တာတင်မျိုးဝင်းကိုငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ဖြစ်တာဝန်ပေးလိုက်ပါတယ်။အပြည့်အခရရဆွဲဖို့လက်တွေ့ကြိုးပမ်းခဲ့တဲ့ဗဟိုဌာနတစ်ခုလုံးကိုပြောင်းပြစ်လိုက်ကြဟာငြိမ်းချမ်းရေးလုပ်ငန်းစဉ်ရဲ့ဆက်ဆံရေးတစ်ခုလုံးကိ
ဒီကနေ့ကျွန်တော်တို့ရွေးချယ်ကိုတန်တရားမရှိကြပေမဲ့အနာပီစီဌာနတွေမှာအတွေ့အကြုံနဲ့ဝန်တန်းအားနည်းနေပါသေးတယ်။အထက်အောက်အာဏာရှင်ဆန်တဲ့ဆက်ဆံရေးပုံစံကြောင့်အလို့သဘောနဲ့တွေ့ဆုံဆွေးနွေးမှုနှဲပါလာတဲ့အတွက်ဆက်ဆံရေးရိုးရင်းပျက်စီးလာရတယ်လို့ပင်လုံးအလွန်စားရမ်းမှာဖော်ပြပါရတယ်။ ดอนซันตุจิฮาตํารวจเนี่ยสัสสันยีอศีลปี่ผู้โกตาอดีกฐานนี่เดะลุต้ายยินตาริเบกะเมียนมาเดวุนญีฮองอู้อ่องมิงก็รอเอ็นเอดีอซุยะเยอาเนเจ3กูโก70ตะรินซาเนตะท่อง80ตะมาขุนเนี่ยนี่กะต้วยส่งเมียนเซ็นทอกปะตวาระเอ็นเอดีอซุยะมาพีซพอลิซีอะกาวเทพอเรอะพ่วนเนี่ยโรงงานอะพ่วนสะราดิมะชิตากูทอกปะวาระตํารวจอู้ซีเดญินญันยีคอมมิตี้
ဒုသမရာဦးစီးတဲ့ကော်မတီနဲ့ဦးအောင်မင်းဦးစီးတဲ့ MPC ငင်းငယ်ရေးဘူထာနာစတဲ့စင်ကဲစင်ကဲတာဝန်ယူရာမျိုးအန်အေဒီမှာမရှိသေးဘူးလို့ဆိုပါတယ်။ဒေါ်စားစုကြီးဟာအပေါ်ကအမိန်ပေးတဲ့အလုပ်ကိုလုပ်တယ်လို့အောက်ပိုင်းစင်းတဲ့အခါလဲစင်းပါလေ။အောက်ကိုစင်းတဲ့အခါမှာအချိန်ပြည့်မထိုင်နိုင်တာဟာအားနည်းပြဲလို့ဆိုပါတယ်။နိုင်ငံခြားရေးဝန်ကြီးတာဝန်လဲယူထားတဲ့ဒေါ်စုဟာအင ကျမတို့မရှိဘူးလို့ဥအောင်မင်းကရှင်းပြပါတယ်။NLD မှာစင်ခဲ့တာဝန်ယူမှုအားနည်းတဲ့အတွက်အကောင့်တက်ဖို့အခက်အခဲရှိတယ်လို့ဆိုပါတယ်။MPC လုံငန်းအဖွဲ့မလို့ဟာမျိုးမရှိတာဟာအားနည်းချက်ဖြစ်ပါသေးတယ်။ရှင်းဆက်ရှင်းမျိုးဆက်တူဖြစ်တဲ့တင်မောင်တန်းအောင်နိုင်ဦးမင်းစောဦးညိုအောင်မင်းစားတဲ့ပုဂ္ဂိုလ်မျိုးတွေပါဝင်တဲ့လုံငန်းအဖွဲ့မျိုးဟာအရေးကြီးပြီမဲ့
NLD မှာမရှိဘူးလို့ဥအောင်မင်းကဆိုပါတယ်။နောက်ပြီးတော့ညီညာရေးကိစ္စမှာဆောင်ရွက်သူပလေယာမပြောင်းဖို့လိုတယ်လို့ဆိုပါတယ်။အခုဖြစ်နေတာကတမတော်နဲ့တိုင်းရင်းသားလက်နက်ကင်ဘက်ကဆောင်ရွက်သူတွေဟာအပြောင်းလဲမရှိဇက်တိုက်လှုပ်လာသူတွေဖြစ်ပြီးအစိုးရဘက်မှသာအပြောင်းလဲရှိတာမို့နှောင့်နှေးကြံ့ညာနေရပါတယ်။ဒါပေမဲ့နောက်ပိုင်းမှာဒီတဲ့ပိုပြီးကောင်းလာလိမ့်မယ်လို့မျှော်လင့်ကြောင်းဥအော ကိုအောင်ခင်ရဲ့မြန်မာပြည်သုံးသက်ချက်ကိုနားဆင်ရအပြီးမှာတော့ခုတခါတိုင်းရင်သတင်းလွှာအစီအစဉ်လဲရောက်ပါပြီ။တိုင်းခြေဆိုင်ဖီဝါဝိုင်းတော်သားတွေကစီစဉ်ထုတ်လွှင့်တာဖြစ်ပါတယ်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကျဆိုပါတယ်။မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့ တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်။ မင်္ဂလာပါရှင်ကျမကအမိပါဖီဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့မြန်မာစစ်တပ်စစ်ကြောရေးတွေမှာတိုက်စုံသွားကြတဲ့ရခိုင်ပြည်သူတွေအတွက်ရခိုင်လူငယ်တချို့ကနေတရားမျှတမှုရရှိဖို့တောင်းဆိုခဲ့ကြပါတယ်ကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းအတွင်းမှာတပ်တော်ထိန်းချုပ်ရာနေနေမှာဘိန်းဆိုင်ကျိုးထုတ်လုပ်မှုအများဆုံးဖြစ်တယ်လို့ KIO ကနေထုတ lo pepo, nemika tamro tawan shi tu in it, pistol sule get it down we go tata yama master.
Jamaga nang hombasin, the din we go nine go in a two tin sapi toamaba, e rakai lenaka appointed patate sure than the yane, yama sitakani pansi doabi. စစ်ကြောရေးတွေမှာတည်ဆုံးသွားကြတဲ့ရခိုင်ပြည်သူတွေအတွက်စစ်တွေမြို့မှာရခိုင်လူငယ်တချို့ကပေါ်ဖော်မန့်ပြပြီးတရားမျှတမှုရဖို့တောင်းဆိုလိုက်ပါတယ်။အဲ့ဒီတောင်းဆိုမှုကိုဇူလိုင်လနေ့ရက်နေ့နေ့လယ်ပိုင်းကစစ်တွေမြို့ဥက္ကဋ္ဌမှာပန်းချာမှာစစ်ကြောရေးမှာတည်ဆုံးသွားတဲ့အရက်သားပြည်သူတွေအတွက်တရားမျှတမှုကိုအလိုရှိသည်အရက်သားပြည်သူတွေကိုပြစ်မှတ်ထားတပ်ဖြတ်တာတွေရဲ့ မတရားဖမ်းဆီးချုပ်နှောင်နှိပ်စက်ခြင်းချက်ချင်းရဆတဲ့စာသားတွေကိုင်ပြီးတနိုင်ခအကြတောင်းဆိုခဲ့ကြတာပါအခုလိုတောင်းဆိုရတာဟာရခိုင်ပြည်နယ်အတွင်းမှာဖြစ်ပျက်နေတဲ့အခြေအနေမှန်တွေကိုသက်ဆိုင်သူတွေသိအောင်လုပ်ရတာဖြစ်တယ်လို့တောင်းဆိုရမှာပါဝင်သူတဦးဖြစ်သူကိုတန်းလာကပြောပါတယ်ရခိုင်ပြည်အတွင်းမှာရခိုင်တပ်မတော် AA နဲ့အစိုးရတပ်တွေအကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်အေအေတပ်ဖွဲ့ဝင်တွေလိုတန်တရားနဲ့စစ်တပ်ကဖမ်းဆီးသွားပြီးစစ်ကြောရေးစခန်းတွေမှာရိုက်နှက်စစ်ဆေးမှုတွေကြောင့် ရခိုင်ဒေသခံဆက်လက်ဦးတည်ဆုံမှုတွေဖြစ်ပွားခဲ့ပါတယ်။ကချင်ပြည်နယ်မှာဘိန်းကင်း653ကိုရာဆက်ရှိဓမ္မ23ဟက်တာ၊ရှမ်းပြည်နယ်မြောက်ပိုင်းမှာ3000တရာ96နေမှာထုတ်ပြန်လိုက်ပါတယ်။ကချင်ပြည်နယ်မှာဘိန်းကင်း653ကိုရာဆက်ရှိဓမ္မ23ဟက်တာ၊ရှမ်းပြည်နယ်မြောက်ပိုင်းမှာ3000တရာ96နေဓမ္မ၄ဟက်တာရှိနေပြီးဒီဘိန်းဆိုင်ခင်းတွေဟာတပ်မတော် ပြည်သူ့စစ်တပ်ဖွဲ့တွေနဲ့နေကြာသောတပ်ဖွဲ့တွေထိန်းချုပ်ရနေရာတွေမှာစိုက်ပျိုးထွက်လုနေတယ်လို့ UNODC ရဲ့ထုတ်ပြန်ချက်သက်23ရှိနေတယ်လို့ကရင်ဦးသတင်းနဲ့ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ပူကပြောပါတယ်။တပ်မတော်သတင်းမှပြန်ကြားရေးဖို့အတွင်းမှုဘူမူချုပ်စော်မင်းတုံးကတော့အစိုးရထိန်းချုပ်ရတဲ့ဒေသတွေမှာဘိန်းစိုက်ပျိုးခြင်းမရှိဘဲတိုင်းဒေသနဲ့နိုင်ငံဖွဲ့တွေကလည်းအသွင် ပြည်ထောင်စုအစိုးရကိုတောင်းဆိုထားရမှာလုတ်ကွက်ဧကပေါင်း9000နီးပါးကိုပြည်နယ်အစိုးရကနေမကြာမီချထားပေးမယ်လို့ပြည်နယ်လွတ်တော်ကိုယ်စားလှယ်တွေကပြောပါတယ်အစိုးရကနေပရင်လုတ်ပိုင်ခွင့်ချထားပေးပေမဲ့ပရင်ထွက်ရှိတဲ့နေရာအများစုဟာ KIA ထင်းကျုံနယ်မြေမှာရှိနေတဲ့အတွက်ဒေတာမတည်ငြိမ်ရင်တူဖို့ထုတ်လုပ်သူတွေအတွက်လုံခြုံရေးစိုးရိမ်နေရတယ်လို့ပရင်တူဖို့ရေးလုတ်သားကိုပရမိုင်ကဆိုပါတယ်မြန်မာစစ်တပ်နဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO ရိုတိုက်ပွဲတွေကြောင့်2017အစပိုင်းကစပြီးပရင်တူဖို့ခွင့်ကိုအစိုးရတပ်မတော်ကနေပိတ်ပင်ထားခဲ့ပြီးတိုက်ပွဲတွေကြောင့်မော်တွင်းရှိရာရွာသားတွေအပါအဝင်မော်လုတ်သားတွေလည်းတင်းရှောင်နေရပါတယ်ရှမ်းပြည်နယ်မြောက်ပိုင်းတီပေါ်မြို့နယ်နမ္မချောင်းပေါ်မှာရေအားလက်စစ်သုံးဆယ်စောက်ဖို့စီစဉ်နေတဲ့ကုမ္ပဏီကိုလူမရှိကြောင်းဒေသခံတွေကစန့်ကျင်ကန့်ကွက်လိုက်ပါတယ်
နမ္မအုပ်စုနမ္မချောင်းတို့ပြီး1630ကန့်ကွက်ခဲ့ကြတာပါတကယ်လို့နမ္မချောင်းဆယ်တိစောက်မှဆိုရင်စီမံကိန်းအောက်ကချောင်းပိတဲ့လျှောက်ကြီးပေါင်း30လေးဆယ်လောက်ကရွာသားတွေထိခိုက်နစ်နာမှုတွေရှိမှဖြစ်တာကြောင့်အလိုမရှိတာဖြစ်ကြောင်းဥဆောင်လူငယ်ဆိုင်သိမ့်မြက်ကပြောပါတယ်အခုလိုဆယ်တိစောက်မှုစီစဉ်နေတာဟာယူနီအင်နာဂျီဆိုတဲ့ကုမ္ပဏီဖြစ်ပြီးအစိုးရစီကခွင့်ပြုခဲ့ကြလို့လောက်တာဖြ
ဇူလိုင်လနေ့နေ့ကကျင်းပတဲ့ဒုတိယအကြိမ်မွန်ပြည်နယ်လွတ်တော်အရေးပေါ်အစည်းအဝေးမှာမွန်ပြည်နယ်အစိုးရအဖွဲ့မှလူဝေမှုကြီးကြပ်ရေးနယ်လူဆွမ်းအားအရင်းမြစ်ဝန်ကြီးဌာနအသစ်တစ်ခုကိုတိုးချဲ့ဖွဲ့စည်းသွားမှာဖြစ်ပြီးဝန်ကြီးနေရာအတွက်ဘယ်သူကိုခန့်အပ်တာဝန်ပေးမယ်ဆိုတာကိုတော့ထုတ်ဖော်ပြောကြားတာမရှိသေးပါဘူး။မွန်ပြည်နယ်လွတ်တော်ဒုတိယဥက္ကဋ္ဌဒေါက်တာအော အလုတ်တာဝန်ကိုလစ်လာရင်းနဲ့တက်တန်းကုန်သွားမှာမလို့အလုတ်မဖြစ်နိုင်ဘူးလို့ဆိုပါတယ်။ ပိုင်းနယ်ပြည်နယ်တွေမှာလူဝင်မှုကြီးကြပ်ရေးနဲ့လူဆွမ်းအားအရင်မြေဝန်ကြီးဌာနတွေတိုးချဲ့ဖွဲ့စည်းလက်ချက်အပြင်မတ်ပုံတင်တဲ့သံဆောင်စီရင်ပြဿနာတွေကိုမမှန်ကန်ကန်နဲ့တိတိယောက်ယောက် 上月北南马这边，越过北马来，梅北文昆也是南移，上月北南梅路，所以单位西都里个表述差吧嘞。
The January Gosselet Tensap Bidwamaba, Asoya Sitagane, Nina Sejota, Pace Tare Niari Dianle Yashibu, Shambine, now by Nashu Munega, Tandu Ledmari, Sanapiabu, Suyo Nijima, Yamaka to Taimugani, Sanamapiabu, Dramita Yakan Gabi, Tapini Ridianle Solo Naye, the Saya Sincency, Otea Wintin, Tapa Melo, Yosu Kebari, a busy good dia out Nam Hongani, Susi Tensap Bidwamaba.ဆမ်းမြမြပိုင်းလာရှုံမြို့နယ်ခင်းနင်းခခမ်းမြွာသားတွေရဲ့ဘောဘွားပိုင်းကြီးဧကတထောင်ကျော်အနက်တက်ကအတုံးမပြူတော့တဲ့ရွာနာကမြေဧကငါးဆယ်လောက်ကိုရွာသားတွေထံပြန်လဲဆွတ်လုပ်ပေးဖို့ခင်းနင်းမြွာသားအင်အားသုံးရာလောက်ကဇွန်လ၂၃ရက်နေ့ကဆန္ဒထုတ်ဖော်ဖို့စုဝေးရမှာအရှင်းမြောက်ပိုင်းတိုင်းစစ်ဌာနချုပ်တုတိုင်းမှုကဝင်ရောက်တားမြစ်မိတ္တရခံခဲ့တာဖြစ်ပါတယ်ခင်းနင်းမြွာကတောင်တူလေ
苏永亚的月切嘎米亚变得样西坡蓝小三大比亚坡皮巴的大美奇尼嘎都没有表达的都大英国人拉比较当初的今天都蓝小三大比亚亲们露营都过来米亚变得那里个关心上要变美到努力批评那里个水泥家门路表的今天都你呢三大比亚的一旦来打那手来打我们后可能也记他了吧
亚马卡都大英国人我要没打也看比老板算烂的上阿爷你嘛亚马卡是大英国嘛没有在路走过这里可你们可看有啊当初来的马人呢都大英国人呢对手开着吧对手不会马包围呢没有在路走过这里在湾连看个阿库路表哇的
当初来的马面呢都大英国人对手这亚金啊不哩不那么用积木地上钱批发来路来表哇的不呢都大英国人表哇的啦啦都都上月内吧的不呢大妹妹你给三年八的比较不能都大母你那个要大母你那个要不能送下车的送你啊比如你啊吧不能都说奥奇马西尼的奇尼的阿龙哦丽拉对些车队哦也大比马呗这三年保保护这三年嘎嘎鸡都老高这三年啊他们老高有些就唱老高都说真看不比不去吧嘞不
下面呢，要把那些没有内科、内科看病的人，包括先生，在表六根上到的面里个，阿妈呢，奶奶、奶奶开眼的，阿妈看色对一的，大大米家素面边来呢，吃他也是看，阿妈心里建议张罗呢，唱歌呀，过生的过那个啥比，一个的唱你把东西吃了，人呢提白提白的，底下看来的马瑞哈，你也边来顺路背铺，静静当手开背面，大家边来顺路么背来着，避开了一百拉。不他妈阿金，咱那突破当初开价吧嘞！
十比罗热开这么一一个呢，本来的是那些不顾喷水扩散多嘞，前边呢不拉完牛呢，今天连只有当阿生的乌德嘎，有阿生的乌阿么家地跟一般个，一一都是看看你脱皮露苗开价吧嘞！都如不露露苗哪家的嘞？一一都是看嘛，不露你参加呀的嘞，苏拉古古罗巴嘎苏西他比罗能够应该得十比他吧嘞！
一看到我们那里盘子扩散多了，前面的不来外面呢，跟着人有人伢子路车个生路的哈，别个的送来的是这样的娘嘛。一看到我们到马东那里，特别路面拉的别的路，特别路面拉的都个表娃嘞。
你那个特别拉的个，现在这些的都像你一样，没得要的，要的干嘛？你那个要的要哪里个？要不我特别买哦，比如讲经商的，你那个啊，现在有没秋天嘛，特别多比较嘛，没那么要的。
今天你要到俺山里屋头哈，比格的废话了，三天里个就看咱们罗一干的，平常的那些外国和尚多比，咱们都是干嘛？俺那家你来开业吧嘞？啊，苦路苗那都山里屋头嘛，啊，苗那都屋，苗里米都屋呢，但是到你奥克里应该吃五百文币。本来我苗呢，米沙鸡哇，是想是看过，送来那些草原里个要稀开了，别把嘞。哎，但是干嘛？你谈下生啊？都都看那老虎的庙个，老百姓人路，特别路庙那都这个表话嘞。
这方面你也个，这么着的个，这个话，这阿他妈可比了，就那如果，我那天天去，就那如果，就阿老虎的家里个，就那如果路开了，我看见了就那特别了，帮帮伢的苦伢的，你手里头搞土伢的，要不帮土伢的，要不就说哎个路家伢的，要一看这个太伢的。
啊，后来去嘛，跟着你玩啦，都是购物哈。 အေးတမ်းမှာတော့စကမ်းမှာကြာရှိနေသေးပြီသူတို့ထဲကမြို့သူမိသူကတော့စုံမသွားပြီလို့ဆိုပါတယ်အေးဘက်ကတော့ကင်းဒလင်းရွာသားတွေကိုဖမ်းဆီးသွားတာမဟုတ်ပဲ၎င်းတို့ရဲ့ဆန္ဒအရပင်္ဂလာနေစားဘက်ကိုကူညီပို့ဆောင်ခဲ့တယ်လို့ပြောဆိုခဲ့ပါတယ်မြန်မာသားမတော်နဲ့အေးတပ်ဖွဲ့ကြားတိုက်ပွဲဖြစ်ပွားမှုကြောင့်ချင်းမီနယ်ပြည်ဝမြို့နယ်မှာစစ်ဘေးရှောင်ပြည်သူတွေတိုးလာမှု
အေးတပ်ဖွဲ့ကလည်းကင်းဒလင်းရွာသားတွေကိုဖမ်းဆီးမှုစတဲ့ကိစ္စနဲ့ပတ်သက်ပြီးချင်းလူမျိုးတွေကလည်းလမ်းဆွေလိုင်းလ13ရက်နေ့ရန်ကုန်မြို့မှာဆန္ဒဖော်ထုတ်သွားဖို့အစီအစဉ်နေပါတယ်အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရပါပါရှင်
မြန်မာစစ်တပ်ကဖမ်းဆီးသွားပြီးစစ်ကြောရေးတွေမှာတည်ဆုံးသွားကြတဲ့ရခိုင်ပြည်သူတွေအတွက်စစ်တွေမြို့မှာရခိုင်လူငယ်တချို့ကနေတရားမျှတမှုရရှိဖို့တောင်းဆိုခဲ့ပါတယ်။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းအတွင်းတပ်မတော်ရဲ့ထိန်းချုပ်ရာနယ်မြေတွေထဲမှာဘိန်းစိုက်ပျိုးထုတ်လုပ်မှုအများဆုံးဖြစ်တယ်လို့ကချင်လွတ်လပ်ရေးအဖွဲ့ KIO ကနေထုတ်ပြန်ခဲ့ပါတယ်။တော်ရရှိတွေအခုနားဆင်ကြကြတာကတော့
ပြန်နိုင်ဝိုင်းတော့ဒါတွေကလည်းအပတ်စဉ်တင်ဆက်သွားမယ်တိုင်းရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမြတ်ဖီဗာဝိုင်းတော့ဒါတွေတင်ဆက်တဲ့တိုင်းရင်သတင်းလွှာကိုနားဆင်ကြရပါပါ။ဗီအိုမြန်မာပိုင်းရဲ့ရေဒီယိုဗီဒီယိုနဲ့သတင်းစာသားတွေကိုမိုဘိုင်းဖုန်းမှာအချိန်မြွေအလွယ်တကူရယူနိုင်မဲ့ VOA မိုဘိုင်းအက်ကိုဒေါင်းလုဒ်ထည့်သွင်းထားသူတွေအနေနဲ့လာမယ့်စနေနေ့နေ့လည်းတနင်္လာနေ့6နာရီအတွင်းမန္တလေးမြို့ဒိုင်းမွန်ပလာဇာမှာတေးဂီတာဖျော်ပြပွဲကိုလာရောက်ခံစားရင်းနဲ့အထူးလက်ဆောင်တွေကိုထုတ်ယူကြဖို့ကိုလည်းဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။ VOA မိုဘိုင်းအက်ထည့်သွင်းဖို့အခက်အခဲရှိနေသူတွေကိုအဲ့ဒီမှာအကူအညီပေးဖို့ရှိပါတယ်။ကျွန်တော် VOA ထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့
အခုတော့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးမှာဖြစ်ပါတယ်။လေပြင်းနိုင်ငံမြို့တော်မှာမင်းညာလုံကလူများပြားတိုက်ဆုံးခဲ့တဲ့ဘုံကျဲတက်ခတ်မှုဟာဆေးရဆုံမြောင်းနိုင်တဲ့အကြောင်းကုလသမဂ္ဂကပြောဆိုလိုက်ပါတယ်။တက်ခတ်မှုကြောင့်လူ40လေးယောက်ထက်မနည်းတိုက်ဆုံးပြီးတိုက်ဆုံးသူရေထွေးဟာ95ရာလောက်ထိရှိခဲ့တဲ့အကြောင်းလဲသတင်းတွေထွက်ပေါ်နေတာပါ။ မင်းညာဆက်တနာရီခေါ်လာမှာဘုံချဲတက်ခတ်ခဲ့တဲ့ဖြစ်တဲ့အကြောင်းလဲအသက်မသေးကျန်သူတွေကပြောခဲ့ကြသလိုဒီမတိုင်ခင်သတင်းပတ်တင်မှာလဲထင်းသေးစကန်ပေါ်မှာအဝေးထင်းဒရုန်းရင်တွေပြန်တန်းနေတဲ့အတန်းတွေကိုပုံမှန်လိုလိုကြားခဲ့ရတယ်လို့လဲကြံရစ်သူတွေကပြောဆိုကြပါတယ်။အမေရိကန်ပြည်သူ့မှာ2020ပြည့်နှစ်ချိုင်သကောင်စင်းကောက်ယူရဲကနိုင်ငံသားဟုတ်မို့မေကွန်မထက်ရောက်မဲ့အကြောင်းတရားရေးဌာနန ဒီမိကုံကလည်းအရေးကြီးတဲ့မိကုံဖြစ်တာကြောင့်ထက်တဲ့နေကြောင်တနတ်တော်နဲ့ထွန်းကတရားရေးဌာနနဲ့စီဝိုင်းကုသရေးဝန်ကြီးဌာနတို့ကတွေ့တာလူမှုကွန်ရက်ကနေတိုက်တွန်းပြောကြားခဲ့တာဖြစ်ပါတယ်။ အမေရိကန်ပြည်သူမှာရွှေပြောင်းဝင်ရောက်သူတွေကိုထိန်းသိမ်းထားတဲ့စခန်းနေရဲ့အခြေအနေဟာဒီလူတွေရဲ့ဇာတိနိုင်ငံတွေကအခြေအနေတွေထက်ပိုကောင်းတဲ့အကြောင်းအမေရိကန်သမ္မတတော်နဲ့ထွန်းကပြောလိုက်ပါတယ်။တက်ဆက်ပြည်နယ်ကလွင်မှုကြီးချဲ့ရေးထိန်းသိမ်းစခန်းတစ်ခုကစိုးရွားတဲ့အခြေအနေနဲ့ပတ်သက်တဲ့ဓာတ်ပုံမှန်တမ်းတွေထွက်လာပြီးနောက်တည့်မှာပဲသမ္မတကပြောဆိုလိုက်တာပါ။ယာယီဆက်လုပ်ထား
ဒီနေ့ကျွန်တော်တို့ဆင်နွှဲနေကြတယ်လို့တမတော်ထွန်းထွန်းကလည်းဆင်လာမှုပဲမင်းငုံပြချဖို့စီစဉ်ထားပါတယ်ဝါရှင်တန်မြို့တော်ကတမတော်လစ်ပရိုင်လင်ကုန်းကိုကွန်ပျူတာနဲ့အဆောက်အဦရှိမှာတမတော်ကမင်းငုံပြချဖို့စီစဉ်ထားတာလည်းဖြစ်ပါတယ်ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်အတမိုင်းဆိုင်ရာအင်ဂ ပြည့်ရဲ့ Facebook စာမျက်နှာကပါထုတ်လွှင့်ပေးကြတာဖြစ်ပါတယ်။တို့ရရှင်ဒီအားလုံးဘေးဘီယာဝေးကွာပြီးတော့ပျော်ရွှင်နိုင်ကြပါစေ။ပြည်ဦးကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညောင်ဝင်းအောင်ပါ။
This program has come to you from the Voice of America, Washington.